to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေစတင်နေပါပြီ2018 April 20ရက်တာချာနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိ Washington DC ကနေလိုင်းတို24 40 51တို့ကနေတိုက်ရိုက်အတန်းထွင်နေပါပြီရှင်ကျွန်မဆုမြတ်မော်ပါရှင်တာချာနေမနေ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်တဲ့တွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါသမရထရမ်နဲ့ထိပ်သီးဆွေးနွေးပွဲအတွက်မြောက်ကိုရီးယားဘက်ကကြိုတင်ကန့်သတ်ချက်ထားတာမျိုးမရှိဘူးလို့တောင်ကိုရီးယားသမရကပြောပါတယ်။ကွန်မြူနီကျူဘာနိုင်ငံမှာကက်စထရိုမီသားစုဝင်မဟုတ်သူတူနှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ဖြစ်ဒီကနေ့မှသမရဖြစ်လာတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်မှ NVC ကပ်ပြားဂိုင်ထားသူတွေလွတ်လပ်စွာသွားခွင့်ရမှာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဒီမနေ့ထောက်လွှင့်ပေးဖို့ရှိတဲ့သတင်းဆောင်မတွေထဲမှာတော့ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ဒေသမှာအရွယ်မရောက်သေးတဲ့တိုင်းသူမင်းကလေးတွေကိုလိန်ဖျော်ဖြေရေးလုပ်ငန်းတွေထဲကိုအတင်းသွင်းခဲ့သူတွေကိုထိုင်းတရားရုံးကထောင်ဒဏ်နှစ်အရာချီချခဲ့ပါတယ်
။အဲ့ဒါမျိုးတိုင်းသူပြည်ထောင်စုအများကြီးရှိတဲ့နေရာတွေကတော့မဲဆောင်တို့အဲ့ဒီကန်ဆယ်တဲ့တို့ဟိုလာဖရားဒုံးစုနေကြတို့စင်မိုင်တို့အဲ့ဒီဘက်မှာတော်တော်များများရှိတယ်ဗျာ။
ဒီအကြောင်းအပြည့်အစုံသိရမယ့်အပြင်မြန်မာနိုင်ငံမှာသတင်းမှပြဿနာတွေထပ်မဖြစ်အောင်သက်ဆိုင်ရာကပုံမှန်လင်းလင်းသတင်းတွေထုတ်ပြန်ပေးဖို့တိုက်တွန်းနေကြတာကိုကြားရမှာပါ။ဒါအပြင်လန်ဒန်မြို့မှာကျင်းပနေတဲ့ဒဏ္ဍာဟာယနိုင်ငံခေါင်းဆောင်များစီဝေးပွဲကျင်းပနေချိန်မှာအသင်းကြီးရဲ့ဦးဆောင်မှုနဲ့ရည်ရွယ်ချက်အပေါ်မေးခွန်းထုတ်မှုတွေရှိနေတဲ့အကြောင်းကိုလည်းတင်ပြဖို့ရှိပါတယ်။တခါကျမ်းမာနုပြိုစေမဲ့လျှို့ဝှက်ချက်ကိုပြောပြမဲ့ကျမ်းမာရဲ့အစီအစဉ်နဲ့တိုင်းရင်းသတင်းထွာတွေကိုလည်းနားဆင်ရမှာပါ။အရင်ဆုံးတော့ဒီနောက်ဆုံးရထစ်တန်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့အကြီးညာပေးကြပါမယ်ရှင်။
သမ္မတဒေါ်နယ်ထရမ့်နဲ့ထိပ်သီးအစည်းအဝေးလုပ်ဖို့ရမှာနျူကလ িয়ার လက်နက်ပိတ်ပင်ရေးကိုရီးယားကျွန်းဆွယ်ရေးတွေနဲ့ပတ်သက်ပြီးဘယ်လိုကြိုတင်သတ်မှတ်ချက်မျိုးမှမြောက်ကိုရီးယားဘက်ကချမထားဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျဲအင်းကပြောပါတယ်။တောင်ကိုရီးယားကနေအမေရိကန်တပ်ဖွဲ့တွေယူသိမ်းရေးလို့အမေရိကန်ဘက်ကလက်မခံနိုင်တဲ့ဘယ်လိုသတ်မှတ်ချက်မျိုးမှသူတို့ဘက်ကချမထားပါဘူး။သူတို့ဘက်ကပြောနေတာအလုံးကမြောက်ကိုရီးယားပေါ်ရန်လူတဲ့မူဝါဒတွေအဆုံးသတ်ရေးနဲ့အဲဒီနောက်လုံခြုံရေးအာမခံချက်ပေးဖို့ပါပဲလို့သမ္မတမွန်ကစီပေါ်ရေးလုပ်ငန်းကြီးတွေကအကြီးအကဲတွေကိုစိုးမြိုတော့မှဂျာတာပရီနေကပြောပါတယ်။နျူကလ িয়ার ကင်းမဲ့ရေးဆိုတာမှာတောင်နှမြောက်ကိုရီးယားတို့ကြားမတူကွဲပြားတဲ့အတိတ်တွေရှိတယ်လို့ကျွန်တော်မယူဆပါဘူး။နျူကလ িয়ার လုံးဝကင်းမဲ့ရေးဆန္ဒရှိတယ်ဆိုတာမြောက်ကိုရီးယားဘက်ကပြောဆိုထားပါတယ်လို့လည်းသမရမွန်းကပြောပါတယ်။ April 29ရက်နေ့မှာလုံးမဲ့တောင်မြောက်ကိုရီးယားထိပ်သီးအစည်းအဝေးရက်မတက်မရသေးတဲ့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးအစည်းအဝေးတွေပြီးသွားပြီးတဲ့နောက်ပိုင်းမှာလည်းကိုရီးယားနိုင်ငံကဆွေးနွေးပြောဆိုတာတွေဆက်လုပ်သွားရမယ်လို့တောင်ကိုရီးယားသမရကပြောပါတယ်။
ကျူဘာနိုင်ငံမှာ Miguel Diaz Canel ကိုသမရဖြစ်နဲ့ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကမ္ဘာနက်ကျူဘာနိုင်ငံမှာပထမဆုံးချိန်ဖြစ်တဲ့ Castro Midas ဆိုရင်မဟုတ်တဲ့သူတယောက်သမရဖြစ်လာပါပြီ။အသက်58နှစ်ရှိပြီဖြစ်တဲ့ Diaz Canel ကို9နှစ်သမရတက်တန်းအတွက်ပြိုင်ဘက်မရှိဘဲရွေးချယ်လိုက်တာပါ။အစိုးရခေါင်းဆောင်ပိုင်းအပြောင်းအလဲတွေဖြစ်လာဖို့အတွက်အချိန်တော်ကြာကလေးကမျှော်လင့်ထားကြပေမဲ့လည်းကြီးကြီးမားမားအပြောင်းအလဲတွေဖြစ်မယ်လို့တော့မျှော်လင့်မထားပါဘူး။ Chatterbury နေမှာသမရဖြစ်နဲ့ကျန်သက်စာချင်းဆိုခဲ့တဲ့ DS Canel ကသူဟာ Castro ရဲ့ Socialist တော်လှန်ရေးကိုဆက်ပြီးလှုပ်ဆောင်မှဖြစ်ကြောင်းကတိပေးခဲ့ပါတယ်။တမရရာအို Castro ရဲ့လက်ယုံအဖြစ်နဲ့ကာလကြာရှည်တာဝန်ယူခဲ့တဲ့ဒုတမရဟောင်း DS Canel ဟာအယူဝါဒဆွဲသိပ်ပြင်းထန်မှုမရဘဲအခုအနားယူသွားတဲ့ Cuba တော်လှန်ရေးခေါင်းဆောင်တွေနေရာမှာအစားထိုးဖို့အတွက်လက်ခံနိုင်လောက်ရှိသူလည်းဖြစ်ပါတယ်။တမရတင်ဟာ၅နှစ်တမရတက်တန်း2ချိန်တာဝန်ယူခဲ့ပြီးဖြစ်တဲ့ရာအို Castro နေရာမှာတာဝန်ယူရမှာပါ။လက်ရှိသမရရဲ့အကိုဖြစ်သူ Fidel Castro ကတော့1959ခုနှစ်ကျူဘာလက်နက်တော်လှန်ရေးနောက်ပိုင်းဝန်ကြီးချုပ်နဲ့သမရတွေဖြစ်တာဝန်ယူခဲ့ပြီးချမ်းမာရေးမကောင်းတဲ့အတွက်2006ခုနှစ်မှာနိုင်ငံခေါင်းဆောင်ဖြစ်ကအနားယူခဲ့တာပါသူကိုသမရတာဝန်လွှဲပေးခဲ့ပေမဲ့ Raul Castro နဲ့တခြားတော်လှန်ရေးခေါင်းဆောင်တွေကပါတီမှာသူတို့အာဏာကိုဆက်ပြီးဆောက်ကင်ထားမယ်လို့မျှော်လင့်ရပါတယ်ကွန်မြူနစ်ပါတီမှာ Castro ကပဲခေါင်းဆောင်တာဝန်ကိုယူထားမှာပါဒါပေမဲ့သူ့ရဲ့ပါတီခေါင်းဆောင်နေရာကို DS Canel သမရတာဝန်2နှစ်လောက်ယူပြီးချိန်မှာရလာနိုင်ပါတယ်လို့လည်း Castro ကလွှတ်တော်မှာပြောကြားခဲ့ပါတယ
်အမေရိကန်ပြည်ထောင်စုပြည်ထောင်စုကပြီးခဲ့တဲ့သတင်းပတ်စနေနေ့မှာဆီးရီးယားကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ဆီးရီးယားစစ်ဘက်ဟာဓာတုလက်နက်နဲ့နောက်တစ်ချိန်ထပ်ပြီးတိုက်ခိုက်ဖို့ပြင်ဆင်နေတဲ့အခြေလက္ခဏာမရှိဘူးလို့ပန်ဒဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့အမေရိကန်ရဲ့မာမိတ်တွေကတော့သတိထားစောင့်ကြည့်နေသေးပဲလို့လည်းဆိုပါတယ်ဓာတုလက်နက်တွေအသုံးပြုတာကိုဘယ်လိုအခြေအနေမျိုးအောက်မှာမှကဘာကြီးကတီးခတ်မှာမဟုတ်ဘူးဆိုတာဆီးရီးယားသမ္မတဘာရှာရဲ့အဆက်နားလည်ရမယ်လို့ပန်ဒဂွန်စစ်ဌာနချုပ်ပြောခွင့်ရမျိုးသမီးဒီနယ်ဝိုက်ကသတင်းတော့တွေကိုကြားသာပြီးနေမှာပြောပါတယ်ဒီလားဆော်ဘိုင်းကဒူးမားမြို့မှာလူဒါဇင်ပေါင်းများစွာတည်ဆုံရတာဟာဓာတုလက်နက်နဲ့တိုက်ခိုက်တာကြောင့်ဖြစ်တယ်ဆိုတဲ့တန်တရားနဲ့အမေရိကန်ဦးဆောင်ပြီးတုံ့ပြန်တိုက်ခိုက်တာပါ စီးရီးယားအစိုးရကဓာတုလက်နက်နဲ့တိုက်ခိုက်တယ်လို့အမေရိကန်နဲ့မဟာမိတ်တွေကစွပ်စွဲပေမဲ့စီးရီးယားအစိုးရနဲ့ရုရှားတို့ကတော့ဓာတုလက်နက်မသုံးခဲ့ဘူးလို့ညင်ထားပါတယ
်နိုင်ငံချက်ချကအလူမီနီယံနဲ့တမ်မဏိတင်ပို့မှုတွေအတွက်အမေရိကန်ပြည်ထောင်စုကချက်မှတ်လိုက်တဲ့အခွန်တိုးကောက်ခံမှုကနေရလာတဲ့အကျိုးဆက်အတွက်နင့်နာချေးပေးဖို့ရုရှားကတောင်းဆိုလိုက်တာမို့ဒါဟာ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့တက်တက်မြောက်ဩဇာကြီးသူကတောင်းဆိုလိုက်တာပါဒီကုန်သွင်းကုန်တွေအပေါ်မှာအခွန်တိုးကောက်မှုကအမေရိကန်ပြည်ရင်းထွက်ကုန်တွေပိုရောင်းရအောင်ကာကွယ်ဖို့လှုံ့ဆော်လာဖြစ်ကြောင်းတရုတ်ဥရောပသမဂ္ဂနဲ့အိန္ဒိယတို့ကဒါကိုကန့်ကွက်ထားပြီးဒီလုပ်ရက်အတွက်ကုန်တင်ပို့တဲ့နိုင်ငံတွေကိုရောချေးပေးဖို့လိုအပ်ကြောင်းပြောပါတယ်ထရမ့်အစိုးရအဖွဲ့ကတော့ဒီပြောဆိုချက်ကိုပယ်ချခဲ့ပြီးအခွန်ကောက်မှုတွေဟာအမျိုးသားလုံခြုံရေးကြောင့်ဖြစ်တာမို့နိုင်ငံတကာဥပဒေအရအကျုံးဝင်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုကဒါကိုတရုတ်နဲ့ညှိနှိုင်းမှုသဘောတူခဲ့ပြီး EU ဥရောပသမဂ္ဂနဲ့အိန္ဒိယတို့နဲ့တော့နင့်နာခြင်းမပေးဘဲဆက်ထားစင်မှာပဲတခြားကိစ္စရပ်တွေကိုဆွေးနွေးလိုတဲ့ဆန္ဒရှိတယ်လို့ကြေညာခဲ့တာပါ
။ PA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335ไลโทมีตา40 kHz 9833ไลโทมีตา48 kHz 6153เนี่ยดุติยานายเวมาไลแลมีตา190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ไลโทมีตา20 25 32တို့ကနေဖမ်းယူနိုင်စေနိုင
်။ဒီရီကနေတောက်ကြမနေ့ဖက်တရမြောက်ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်မြန်မာပြည်မှာ NVC ကပ်ပြားကင်ဆောင်ထားသူတွေကိုအရင်တုန်းကလိုကန့်သက်တားမြစ်ချက်တွေမထားတော့ဘဲလူဝင်မှုကြီးကြပ်ရေးပုံစံ၄ကိုဖြစ်ပြီးတာနဲ့သွားခြင်းတဲ့နေရာကိုသွားလို့ရပြီလို့ ABLA 19ရဲ့ဂျာတာပရင်းနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်လူမှုဝန်ထမ်းကေဇေးကြီးနဲ့ပြည်လဲနေရာချက်ထားရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးကပြောသွားပါတယ်။ဒီကိစ္စကိုလေလေလှုပ်ဆောင်နေပြီးဒီအခွင့်အရေးကိုရတဲ့သူတွေရနေပါပြီလို့လည်းဝန်ကြီးကပြောပါတယ်။ဒီတော့ဒီမှာပဲနိုင်ငံတကာဘာသာရေးထုတ်လွှင့်ခွင့်ဆိုင်ရာအမေရိကန်သံတမန်ကြီးဆန်ဘရောင်းဘက်ကမကြသေးခင်ဂျပန်ကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောပါတယ်။ရိုဟင်ညာမွတ်စလင်တွေအပေါ်ပြုမှုလုံဆောင်ချက်တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရဖြစ်တယ်လို့အမေရိကန်ဆိုရကပြောထားတာကိုတာမန်ကြီးကထပ်ပြောသွားသလိုဖြစ်ပျက်ခဲ့တာယူနဲ့ပတ်သက်လို့စုံစမ်းစစ်ဆေးပြီးအစီရင်ခံစာပြုစုနေတယ်လို့ပြောပါတယ်
။ We will be seeking justice for the Rohingya people. They have suffered.
ရိုဟင်ဂျာလူမှုအတွက်တရားမျှတမှုရဖို့ကျွန်တော်တို့လုပ်သွားပါမယ်။သူတို့တွေခံစားခဲ့ကြရတာအသိကိုကြီးမားလို့ပါတယ်။ဂွန်ဒေကာရှိရှိဘေးကင်းစွာနဲ့သူတို့နေရာတွေကိုပြန်ခွင့်ပြုဖို့လိုအပ်ပါတယ်။အဲ့လိုဖြစ်အောင်မြန်မာဆွေရကလှုပ်ဆောင်ဖို့အတွက်နိုင်ငံတကာတိုင်းဝိုင်းကဖိအားပေးရင်းနဲ့ဖြစ်အောင်လုပ်ဖို့လိုပါတယ်။ဒါအပြင်ကျူးလွန်ထားတဲ့ရာဇဝတ်မှုတွေအတွက်တရားဥပဒေနဲ့အညီဖြစ်အောင်လုပ်ဖို့လိုပါတယ်လို့တန်မကြီးဘရောင်းဘက်ကပြောပါတယ်။အဲ့လိုဖြစ်ဖို့အတွက်အမေရိကန်နိုင်ငံမှာရောနိုင်ငံတကာမှာပါအပြင်းထန်တွန်းအားပေးလှုပ်ဆောင်သွားမယ်လို့လည်းတန်မကြီးကပြောပါတယ်။ပြည်ထောင်စုဆွေရအဖွဲ့ဝင်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကတော့ကိုယ်စံသားနဲ့ကိုပြန်လာခြင်းနဲ့ဒုက္ခတွေတွေကိုပြန်လက်ခံဖို့လိုလားသလိုအစင်းသင့်လည်းဖြစ်နေပြီးပြန်လာသူတွေအနေနဲ့လုံခြုံမှုနဲ့ဂုဏ်သိက္ခာရှိမှုတွေလည်းရမှာဖြစ်တယ်လို့ဂျာဇာပရီနီတင်းစာရှင်းလင်းပွဲအတွင်းမှာပဲပြောသွားပါတယ
်။အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဝေးလံခေါင်ဖျားဒေသမှာဘင်္ဂလားဒေ့ရှ်ဘက်ကနေခိုးပြီးဝင်လာတဲ့ရိုဟင်ဂျာ၁၈ယောက်ကိုဂျာဇာပရီနီကနယူဒေလီသွားတဲ့ရထားပေါ်တက်ဖို့လုပ်နေတော့အိန္ဒိယရဲတွေကဖမ်းဆီးလိုက်ပါတယ်။ထရီပူရာပြည်နယ်ခိုးပြီးဒေသမှာဖမ်းမိတဲ့အမျိုးသား၁၀ယောက်အမျိုးသမီး၄ယောက်နဲ့ကလေးငယ်၃ယောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းဘက်ကလာရောက်ကြတာဖြစ်ပြီးသူတို့ဟာရိုဟင်ဂျာအများပြားနေနေတဲ့ New Delhi မြို့ကိုအလုရှာဖို့သွားတာဖြစ်ကြောင်းရဲရရှိတုတ်ကပြောပါတယ်။ Tripura ပြည်နယ်ထဲမှာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်တို့ရဲ့မလုံခြုံတဲ့နေဆက်ဒေသအနည်းငယ်935မိုင်ရှိပါတယ်။မနေ့ကဩဂုတ်လတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းမြန်မာဘက်ကရိုဟင်ဂျာ9000လောက်ဘင်္ဂလားဒေ့ရှ်ထွက်ပြေးကြတာဖြစ်ပြီး4000လောက်ကတော့အိန္ဒိယနိုင်ငံနေရာအနှံ့မှာခိုးလုံနေမယ်လို့ခန့်မှန်းကြတာပါ။ UNHCR မှာတော့ဒုက္ခသည်အဖြစ်စင်းဝင်သူက10000ကျော်တော့မပြည့်ပါဘူး။အများစုကမွတ်စလင်အများပြားနေထိုင်တဲ့ဒေသတွေမှာအခြေချကြပြီးဒီထက်မှာတောင်ပိုင်းဟီဒရာဘတ်မြောက်ပိုင်းဥတ္တရပရဒေ့ရှ်နယူဒီလီနဲ့နယ်မြေပိုင်းနဲ့အငင်းပွားနေတဲ့ဂျမ္မူကက်ရှမီးယားဒေသပါပါတယ်။မနစ်ကတော့ရိုဟင်ဂျာနဲ့တခြားတရားဝင်လာရောက်သူတွေကိုစစ်ဆေးပြီးနေရာရင်းပြန်ပို့ဖို့အတွက်ပြည်내အာဏာပိုင်တွေကိုအိန္ဒိယပြည်ထောင်စုဝန်ကြီးဌာနကအမိန့်ပေးခဲ့တာပါ။ဒါဟာတရားဝင်လာရောက်သူတွေကိုအကြမ်းဖက်အဖွဲ့အစည်းတွေကလူသစ်စုဆောင်းမှုလုပ်လာနိုင်ကြောင်းတန်တာကြောင့်ဖြစ်တဲ့အပြင်ဒီလူတွေကအိန္ဒိယနိုင်ငံရဲ့လုံခြုံရေးအတွက်ပါအန္တရာယ်ကြီးတာကြောင့်လို့ဆိုပါတယ်။
အီရန်နျူကလ িয়ার ရဲ့နိုင်ငံတကာသဘောတူစာချုပ်ကိုထောက်ခံကြဖို့နဲ့သမ္မတဒေါ်နယ်ထရမ့်ကစာချုပ်ကနေနှုတ်ထွက်တာမျိုးလုံမသွားစေဖို့တိုက်တွန်းတဲ့စာတစောင်ကိုဒီတိန်ပြင်သစ်တဲ့ဂျာမနီလွှတ်တော်အမတ်900ကျော်တို့ပူးပေါင်းပြီးအမေရိကန်လွှတ်တော်အမတ်တွေစီကိုဂျာဇာပြည်နယ်ကပို့လိုက်ပါတယ်။2025ခုနှစ်သဘောတူစာချုပ်ထဲကအန်ဒရယ်ရှိတဲ့အားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတထရမ့်ကတောင်းဆိုထားပြီးသဘောတူစာချုပ်ကနေအမေရိကန်ထွက်မယ်မထွက်ဘူးဆိုတာကိုမေလ12ရက်နေ့မှာနောက်ဆုံးထားဆုံးဖြတ်မယ်လို့ပြောထားပါတယ်။အမေရိကန်ပြည်ထောင်ဂျာမနီပြင်သစ်ရုရှားတရုတ်တို့နဲ့အီရန်နိုင်ငံကြားအဲ့ဒီသဘောတူညီချက်ကိုရယူခဲ့တာဖြစ်ပြီးအပြန်အလှန်အဖြစ်အီရန်စီးပွားရေးကိုအထိနာစေတဲ့စီးပွားရေးတန်ခတ်အရေးယူမှုတွေကိုရှော့ပေါက်ပေးထားတာပါ
American ပြည်ထောင်စုမှတာဝန်ထမ်းဆောင်နေတဲ့ Pakistan တန်မူရန်တွေအတွက် Pakistan ကနေလာရောက်ဖို့ခီးသွားလာခွင့်ကိုပါနောက်ထပ်ထပ်ပြီးအကန့်အသတ်ခံရတယ်လို့ Pakistan ကပြောပါတယ်2018မေလ1ရက်နေ့မှာစတင်တော့မယ် American ရဲ့မူဝါဒဆိုင်ရာဥပဒေအရ American မှာရှိတဲ့ Pakistan တန်ဝန်ထမ်းတွေအတွက်ခီးသွားလာမှုကန့်သတ်မှုရှိနေကြောင်းနဲ့ဒါကိုနှစ်ဖက်တွေ့ဆုံပြီးပြည်လည်အောင်ဖြေရှင်းနိုင်မယ်မျှော်လင့်ကြောင်း Pakistan နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရမိုဟာမက်ဖေဆယ်ကဂျာတာဘရီနေအပတ်စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
Direct from Washington, the voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့တာပါရှင်။ VOA ရဲ့အခုထုတ်လွှင့်မှုတွေကို bambies.voanews.com မြန်မာပိုင်းဝက်ဘ်ဆိုက်ပေါ်မှာနားဆင်နိုင်သလို VOA မြန်မာပိုင်း Facebook ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါတော့မယ်။ထိုင်းနိုင်ငံမြောက်ပိုင်းမဲဟောင်ဆောင်ဒေသတွင်ကအသက်မပြည့်သေးတဲ့တိုင်းရင်းသားကလေးတွေအပါအဝင်မိန်းကလေးငယ်တွေကိုလိန်ဖြော်ပြေးရေးလုပ်ငန်းတွေမှာရောင်းစားခဲ့မှုနဲ့ထိုင်းရဲအရာရှိတွေအပါအဝင်လိန်ကုန်ကူးမှုကိုအဓိကကျူးလွန်ခဲ့သူတွေကိုထိုင်းတရားရုံးတစ်ခုကပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။ဗန်ကောက်မြို့တရားရုံးတစ်ခုကနေပြီးတော့ထောင်ဒဏ်1တရာကျော်ကနေ300ကျော်အထိအမြင့်ဆုံးပြစ်ဒဏ်တွေပေးခဲ့တဲ့အပေါ်မြန်မာရွှေပြောင်းလုပ်သားအရေးဆောင်ရွက်သူတွေကကြိုးဆိုနေကြပါတယ်။အကြောင်းစုံကိုထိုင်းအခြေစိုက်သတင်းတောက်မအေးမာကဆက်ပြီးတော့ပြောပြပါမယ်ရှင်
။ထိုင်းနိုင်ငံတွင်းမှာ2018ခုနှစ်တုန်းကလိန်လုံငန်းခွေမှာရောင်းစားခံရတဲ့သမီးအတွေ့မိဘတွေကအမျိုးသမီးအဖွဲ့ကိုတိုင်ကြားရကနေနာမည်ကြီးခဲ့တဲ့ငှက်ငယ်လေးများလို့အမိရတဲ့ပြည်တစားကိုင်းတစ်ခုကိုမယောင်ဆောင်ဒေသထဲမှာဖမ်းဆီးနိုင်ခဲ့တာပါ။ဒီထဲမှာရဲအရာရှိတဦးပါဝင်ပတ်သက်နေပြီးအသက်မပြည့်သေးတဲ့တိုင်းရင်းသူမိန်းကလေးတွေအပါအဝင်အမျိုးသမီးငယ်အများအပြားကိုလိန်လုံငန်းခွေမှာရောင်းစားခဲ့တယ်ဆိုပြီးစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်လို့ဧပြီလ18ရက်နေ့ကတရားရုံးကအမိန့်ချမှတ်ခဲ့ရမှာတော့အမြင့်ဆုံးပြစ်ဒဏ်နေအဖြစ်ထောင်ဒဏ်168နှစ်ကနေထောင်ဒဏ်322ထိအပြစ်ပေးခဲ့တာဖြစ်ပါတယ်။လူကိုကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကတော့အခုလိုပြောပါတယ်
။ဟောအခုလိုလေထိုင်းတရားရုံးကနေပြီးတော့ဥပဒေကြောင်းအရအဲ့လိုမျိုးအသက်မပြည့်တဲ့အင်းသူကလေးတွေကိုဟိုပြစ်ဒဏ်လုပ်ငန်းမှာဆုံးချတဲ့အတွက်ပြည်ရတဲ့အများကြီးရှာတဲ့အတွက်ကျွန်တော်တို့လည်းအကျိုးဆုံးတယ်ဟိုနောက်ပြီးတော့ကျေးဇူးလေးတင်တယ်ပေါ့အဲ့ဒါမျိုးတိုင်းသူပြည်ရတဲ့အများကြီးရှိတဲ့နေရာတွေကတော့မေဆောက်တို့အဲ့ဒီဒီကန်ဖရင့်တွေတို့ဟိုနောက်ဖရာသုံးစုနေကြတို့စင်မိုင်တို့အဲ့ဒီဘက်မှာတော်တော်များများကြီးကိုရှိတယ်ကြ။အဲ့တော့ဒီဖြစ်ခင်မျိုးကနောက်လေးဖြစ်မြောက်မှာတွေ့တယ်ဒါပေမဲ့အခုလိုပြည်ရကြီးကြီးမားမားရှာပြလိုက်တဲ့အတွက်တော့ဟိုဒီမြန်မာရဲ့ကိုယ်စားစီးလုပ်တယ်လို့ပြောခင်တယ်ဗျ။အ
ဲ့ဒီဒေတာမှာထိုင်းတောင်ပေါ်တိုင်းရင်းသားတွေနဲ့အတူအများစုကတော့မြန်မာနယ်ပါရှမ်းနဲ့ကီနီတိုင်းရင်းသားတွေနဲ့နေထိုင်နေကြတာပါ။ထိုင်းမြောက်ပိုင်းမြောက်ဆောင်မြို့နယ်အတွင်းမှာမိန်းကလေးငယ်တွေကိုလိမ်မိုင်းဆိုင်ရာကျူးလွန်သူတွေကတရားခံ၈ဦးကိုပြစ်ဒဏ်အမိန့်ချမှတ်ရမှာအသက်43နှစ်ရွယ်ရဲရရှိယူတချိုင်းကိုတော့လူကုန်ကူးမှုဥပဒေပုံမှန် BE2539 အရပြစ်မှုကျူးလွန်ကြောင်းထင်ရှားလာကြောင်းထောင်ဒဏ်1320နဲ့ကြည့်ရစားပွဲစားအမျိုးသမီး2ဦးဖြစ်တဲ့အသက်28နှစ်အရွယ်ပီရဝန်ကိုတော့186နှစ်အသက်31နှစ်အရွယ်ပီရထက်ကိုတော့ထောင်နှံ186နှစ်ချမှတ်ခဲ့ပါတယ်။ကျန်တဲ့အပေါင်းပါ5ဦးကိုလည်းထောင်နှံအတီးတီးချမှတ်ခဲ့တာပါ။တရားခဏ်ဒီဟာ2014ခုနှစ်ကတည်းကငှက်ငယ်လေးများလို့အမိရတဲ့ပြည်စားလုပ်ငန်းကိုလုပ်ကင်ခဲ့ပြီးမယောင်ဆောင်ဒေသတွင်ကအသက်14နှစ်အောင်မိန်းကလေးတွေကိုဒေသဆိုင်ရာအာဏာပိုင်တွေစီးပွားရေးသမားတွေနဲ့အတူကာမဆက်ဆံဖို့အတွက်ညီမျိုးစုံနဲ့သွေးဆောင်ဖျားယောင်းခဲ့တဲ့အပြင်တချို့အသက်14နှစ်အောင်မိန်းကလေးတွေကိုအတင်းအဓမ္မပြည်ထစာဖြစ်လောက်ကင်ခံခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြခဲ့တာပါ2018ခုနှစ်မှာတော့ပြည်ထစာဖြစ်ခိုင်းချေခံခဲ့ရတဲ့မိန်းကလေးတူရဲ့မိခင်ကအမျိုးသမီးအဖွဲ့ကိုတိုင်ကြားရကနေပြည်ထစာခေါင်းနေပွဲစားတွေကိုဇက်တိုက်ဖော်ထုတ်ရေးယူခဲ့ရမှာရဲရရှိတွေအပါအဝင်မြို့နယ်အာဏာပိုင်တွေပါပါဝင်ပတ်သက်နေတာကိုစစ်ဆေးဖော်ထုတ်နိုင်ခဲ့ကြအောင်ထိုင်းသတင်းတွေမှာဖော်ပြခဲ့ပါတယ်။ဒီအတွက်ဒီအမှုတွေကိုတေချာစစ်ဆေးပြီးတဲ့နောက်မှာတော့အခုလိုမျိုးအမြင့်ဆုံးပြစ်ဒဏ်တွေချမှတ်ပြီးအရေးယူခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပို့ခဲ့တာပါရှင်။အခုတခါတော့ဒီမြန်မာနိုင်ငံမှာအစိုးရကအခုထက်ပိုပြီးတော့ပုံမှန်လင်းလင်းသတင်းထုတ်ပြန်ပေးဖို့လိုတယ်လို့ဘာကြောင့်ပြောနေတယ်လဲဆိုတာကြည့်ရအောင်ပါ။မြန်မာနှစ်ဆန်းတရနေ့ကတမရလွန်ငင်းချွန်းသာကွင်းနဲ့ပြန်လွတ်လာသူတွေထဲမှာဒီအင်းထင်လူတက်မှုမှာပါဝင်တဲ့တက်မတော်သား9ယောက်ပါတယ်လို့ Skynet Media ပိုင်း MNTV News ကသတင်းမှဖော်ပြခဲ့ပါတယ်။ ဒီလိုသတင်းမှဖော်ပြတာဟာအစိုးရကသတင်းအချက်အလက်တွေကိုပွင့်လင်းမြင်သာမှုရှိစွာနဲ့အချိန်မီထောက်ပြန်တာမျိုးမရှိလို့ဖြစ်တယ်လို့ဒီသတင်းသမားတွေနဲ့နိုင်ငံရေးလေ့လာသူတချို့ကထောက်ပြနေကြပါတယ်။ကင်မရာယုံကတော့အခုလိုမျိုးသတင်းမှဖော်ပြခဲ့မှုအတွက် MNTV News ကိုတစုံတရာအရေးယူဖို့စုံစမ်းစစ်ဆေးသွားမယ်လို့ပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြပါမယ်ရှင်။
မြန်မာနှင်းသိကူအထိမ်းအဖြစ်နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လူငင်းချမ်းသာအခွင့်အရာနိုင်ငံရေးအကျဉ်းသားတချို့အပါအဝင်အကျဉ်းသား 8,542 ဦးကိုဧပြီလ18ရက်နစ်စန်းတရက်နေ့မှာပြန်လွှတ်ပေးခဲ့တာဖြစ်ပါတယ်။အဲ့ဒီနေ့ကမြန်မာနိုင်ငံအကျဉ်းဆောင်အသီးသီးကနေအကျဉ်းသားတွေလွှတ်ပေးရမှာစစ်တွေအကျဉ်းထောင်ကလည်းအကျဉ်းသား69ဦးပြန်လွှတ်ပေးခဲ့ပြီးအဲ့ဒီတည်းမှာရခိုင်ပြည်နယ်အင်းဒင်ကျေးရွာကမွတ်စလင်တွေကိုတန်းစီတပ်ဖြတ်မှုအတွက်တာဝန်ရှိသူတွေအဖြစ်စစ်တွေထောင်မှာဖမ်းဆီးထောင်ချတာတဲ့တမတော်သားအရာရှိစစ်သည်ခုနှစ်ဦးလဲပြန်လွတ်လာတယ်လို့ MMTV ရုပ်သံသတင်းဌာနကထုတ်လွှင့်ခဲ့ပါတယ်။ရခိုင်မြောက်ပိုင်းဒေသကရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကမြန်မာအစိုးရနဲ့တမတော်အပေါ်ကြီးမားတဲ့ဖိအားတွေပေါ်ပေါက်နေချိန်မှာအခုလိုအင်းနင်ရွာလူသတ်မှုတရားခံတွေကိုပြန်လွတ်ပေးလိုက်ပြီဆိုတဲ့သတင်းကြောင့်ပြည်တွင်းမှာရောနိုင်ငံတကာမှာပါလှုပ်ခတ်သွားစေခဲ့ပါတယ်။စစ်တွေအချင်းထောင်မှာဖမ်းဆီးထောင်ချခံရတဲ့တပ်မတော်သား9ဦးပြန်လွတ်လာတယ်ဆိုတဲ့သတင်းဟာသတင်းမှားတာဖြစ်တယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစော်ထေးက VOA ကိုပြောပါတယ်။အဲ
့ဒါသတင်းအမှားဖြစ်ပါတယ်။အဲ့ဒီတပ်မတော်ရာဇီစစ်သည်9ဦးမပါပါဘူး။အဲ့ဒါကို MNTV ကနေပြီးတော့စစ်တွေကသတင်းတော့သတင်းကိုယူပြီးတော့သူကထုတ်လိုက်တယ်။ထုတ်လိုက်တဲ့ဟာအဲ့ဒါအမှားလဲဆိုတော့ကျွန်တော်တို့ပြောတော့ပြောလို့ပြန်ပြီးတော့သတင်းမှားဖြစ်ချင်ပြန်ပြီးတော့ဖြည့်ချင်းချက်တင်ထားတယ်လို့တော့သိရတယ်ပေါ့နော်။အဲ့ဒါကိုဘလို့ရည်ရည်နဲ့ဘလို့အရှင်လုပ်လဲဆိုတော့ဒီနေ့ပဲကျွန်တော်တို့ပြည်ချိုင်းဝန်ကြီးဌာနကိုပြောထားတယ်ပြည်ချိုင်းဝန်ကြီးဌာနနဲ့ပြီးတော့ဒီလိုဘလို့အရှင်လို့ဆိုတော့ပြည်ချိုင်းဝန်ကြီးဌာနဆက်လုပ်ပါလေ
အင်းနင်ရွာလူတက်မှုတရားခံ9ဦးကိုပြန်လွှတ်ပေးလိုက်တယ်ဆိုတဲ့သတင်းကို Skynet Media ပိုင်း MMTV News နဲ့ CNB News တို့ကနေထုတ်လွှင့်ဖြန့်ချီခဲ့တာပါရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာကတောင်းဆိုစောင့်ကြည့်နေတဲ့အခုလိုအကဲဆက်တဲ့ကိစ္စမျိုးမှာသတင်းမှားတွေထွက်ပေါ်လာရတာဟာမြန်မာအစိုးရကသတင်းအချက်အလက်တွေကိုပွင်လင်းမြင်သာစွာနဲ့အချိန်မီထုတ်ပြန်ပေးတာမျိုးမရှိခဲ့တာကြောင့်ဖြစ်တယ်လို့နိုင်ငံရေးအကြီးအကဲဦးမောင်မောင်စိုးကရှုမြင်ပါတယ်
။ဒီနေ့ကိစ္စနဲ့ပတ်သက်လို့အရေးယူတာဘယ်သူပေါ်လာလဲဖြစ်တယ်။ဒီနေ့မှဆုံးဖြတ်ချက်ဘလောက်ချလိုက်ပြီးတော့ဘယ်ထောင်တွေကိုပို့လိုက်တယ်ဆိုရယ်ပို့ဝင်လင်းလင်းပေါ့။ဆိုတော့အားလုံးသိအောင်ခင်ဗျားတို့လို့လို့အဲဒီလွတ်တဲ့လူတွေကဘယ်သူပေါ်လာလဲဖြစ်တယ်ဘယ်ထောင်ဘလောက်ထွက်တယ်ဆိုတာကိုပို့ဝင်လင်းလင်းကြီးညာပေးဖို့လည်းလိုအပ်တယ်။ဒါဆိုရင်တော့ချင်းချင်းလင်းလင်းဖြစ်တာပေါ့။ဒါတခုပေါ့။ဒီကတော့သတင်းထုတ်ပြန်မှုနောက်ကျတာလည်းအရင်ပါပါတယ်။တတိယချက်ကဒီသတင်းထိချုပ်မှုဟာဒီ MNTV ကဟိုရွှေတန်လင်းကုမ္ပဏီကထုတ်ပြီးဖြစ်စီမထုတ်ပြီးဖြစ်စီသတင်းဒီထုတ်ပြန်မှုတွေနဲ့ပတ်သက်တဲ့ဟာအလုံးကိုင်တာပြည်ချိုင်းဝန်ကြီးဌာနဖြစ်တယ်။ပြည်ချိုင်းဝန်ကြီးဌာနဒီသတင်းကိုထုတ်ပြန်တဲ့နေရာမှာဒီလိုအရေးပါတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ထိချုပ်မှုတွေမှာအရာအနှဲ့ချက်ရှိနေတယ
်။အကျဉ်းသားတွေပြန်လွှတ်ပေးတဲ့ကိစ္စမှာမြန်မာအစိုးရတာဝန်ရှိသူတွေဒါမှမဟုတ်ပြည်ထောင်စုဝန်ကြီးဌာနကအများပြည်သူသိခွင့်ရှိတဲ့သတင်းအချက်အလက်တွေကိုကြိုတင်ထုတ်ပြန်ပေးခဲ့မယ်ဆိုရင်မလိုလားအပ်တဲ့တန်တရားနဲ့ပြဿနာတွေပိုကြီးထွားလာစရာမရှိကြောင်းမြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကသုံးသပ်ပါတယ
်ဒီကနေ့မြန်မာတော့တက်မတော်သားတွေရေးယူခံတဲ့ကိစ္စတွေမှာဒီသူတို့အမည်နဲ့သူတို့ရဲ့ဟိုယာယီတွေအဲ့လိုဟာမျိုးတွေကိုဒီလိုကွန်မတီတောင်းဆိုရဲ့ကွန်တက်ခါကိုထိတိုက်မှာဆိုးလို့ဆိုရဲအဲ့ဒီဟာမျိုးဟိုဖုံးကွယ်တာပေးလို့ရှိရပါတော့အခုခေတ်မှာတော့ဒီလိုမျိုးသတင်းမှားမျိုးဒီလိုတံမြက်မျိုးဖြစ်ပေါ်လာတဲ့အကြောင်းကတော့ဟိုသူ့ရဲ့ဘက်ကဟိုဒီကြီးလေးပေါ့လေဒီချင်းစီပေါ့နော်ဒီချင်းစီကဒီကိစ္စနဲ့ပတ်သက်လို့ဟိုချင်းချင်းလေးလုတ်ချင်တယ်ဖြေချင်းနေတယ်ဆိုရင်သူတို့လက်ထဲမှာချက်လက်ပြအောင်ရှိတယ်အကျဉ်းသားဘယ်နှဦးလုပ်တယ်အဲ့ဒီမှာဘယ်လိုပုံမှန်နဲ့ဘယ်သူရေးဆိုတဲ့ဟာမျိုးကထုတ်ပြန်လို့ရတဲ့ဟာပဲဒီ information ကဟိုအများပြည်သူနဲ့ဆိုင်တဲ့ information ပဲလျှို့ဝှက်ချက်လည်းမဟုတ်ဘူးလေအဲ့လိုမျိုးမချင်းလေးနဲ့အကဒီလိုတမ်းရတွေပွားစီတယ်ပေါ့နော်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးစွန့်စမ်းစစ်ဆေးရေးမှူးရန်ဟီလီကလည်းအင်းနင်ရွာလူတက်မှုတရားခံတွေကိုမြန်မာအစိုးရကပြန်လွှတ်ပေးပြီးရိုက်တာသတင်းတော်နှစ်ဦးကိုတော့ဆက်လက်ဖမ်းဆီးထားတာကြောင့်ဘယ်မှာလဲတရားမျှတမှုဆိုပြီးသတင်းစာထွက်ခြင်းသူ့ရဲ့ Twitter စာမျက်နှာမှာမေးခွန်းထုတ်ရေးသားခဲ့ပါတယ်နောက်ပိုင်းသတင်းမှားမှန်းသိသွားပြီးနောက်မှာသူ့ရဲ့ရေးသားမှုနဲ့ပတ်သက်လို့ပြန်လည်တောင်းပန်ခဲ့ပါတယ်ခင်ဗျာ
ရရှိများရှင်မြမစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာနာရဲ့မူလပန်းရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေကစတင်မှဖြစ်ကြောင်းသမရဦးဝင်းမြင့်ကနေ့တက္ကူမေကွန်မှာပြောကြားသွားပါတယ် ပြည်ပြည်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ်အကြောင်းပြောကြားခဲ့တာပါအစိုးရအုပ်ချုပ်မှုပြည်ပြည်ပြောင်းလဲရမှာဘေကန်နာတွေဘေထန်နာတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလေလူမှန်နေရာမှန်ဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကိုမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3855လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
တော်တော်ရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အချိန်မီဆက်သွယ်ကြပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုဆက်ပါအောင်မယ်။နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့ဒဏ္ဍာဟယနိုင်ငံခေါင်းဆောင်များအစည်းအဝေးကိုဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာချာတာဘရင်းနီကစတင်ခဲ့ပါရစေ။တချိန်ကဗြိတိရှ်ကိုလိုနီလက်အောက်ခံဖြစ်ခဲ့တဲ့နိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့ဒဏ္ဍာဟယအသင်းကြီးဟာဗြိတိရှ်အင်ပါယာရဲ့နောက်ဆုံးလက်ကျန်ပြယုတ်တာဖြစ်တယ်လို့ဝေဖန်သူတွေကပြောနေကြပါရစေ။အတင်းကြီးရဲ့ဥဆောင်မှုနဲ့ရည်ရွယ်ချက်အပေါ်မေးခွန်းထုတ်မှုတွေရှိနေချိန်မှာကျင်းပနေတဲ့ဒဏ္ဍာဟယနိုင်ငံခေါင်းဆောင်များအစည်းအဝေးအကြောင်းကိုဆက်ပြီးတော့တင်ပြခြင်းပါတယ်။တချိန်က British Empire အုပ်ချုပ်မှုအောက်မှာရှိခဲ့တဲ့ဒဏ္ဍာဟယနိုင်ငံများရဲ့ထိပ်သီးစည်းဝေးပွဲကို British နိုင်ငံမှာနှစ်ပေါင်း20အတွင်းမှာပထမဆုံးအကြိမ်ကျင်းပနေပါတယ်။နိုင်ငံပေါင်း53နိုင်ငံပါဝင်တဲ့ဒဏ္ဍာဟယအတင်းကြီးရဲ့အနာဂတ်နဲ့ Britain ရဲ့ဥဆောင်မှုအခမ်းကဏ္ဍနဲ့ပတ်သက်လို့မေးခွန်းထုတ်မှုတွေရှိနေချိန်မှာထိပ်သီးစည်းဝေးပွဲကိုလန်ဒန်မြို့တော်မှာကျင်းပနေတာပါ။ဒဏ္ဍာဟယနိုင်ငံများရဲ့နိုင်ငံအုပ်ချုပ်ဒုတိယမြောက်အဲလီဇဘက်သမြင်မာကြီးကဘက်ကင်နမ်တော်မှာဂျာတာဘရင်းနီကပြုလုပ်တဲ့ဖွင့်ပွဲအခမ်းအနားမှာအတင်းကြီးကိုသူဥဆောင်ရတဲ့အတွက်အင်မတန်ဂုဏ်ယူဝမ်းသာကြောင်းနဲ့သူ့ရဲ့သားတော်အင်ရှေဇန်ချားလ်စ်မင်းသားကလည်းဒီနေ့မှဥဆောင်သွားလိမ့်မယ်လို့ပြောကြားခဲ့ပါတယ်။
It is my sincere wish that the Commonwealth will continue to offer stability and continuity for future generations, and will decide that one day the Prince of Wales should carry on the important work started by my father in 1949.
ဒဏ္ဍာဟယအတင်းကြီးအနေနဲ့အနာဂတ်မျိုးဆက်သစ်တွေအတွက်တည်ငြိမ်မှုနဲ့ရှင်သန်မှုကိုဆက်လက်ပေးစွမ်းနိုင်ရေးဟာကျမရဲ့ရိုးသားတဲ့စင်နာဖြစ်ပါတယ်ကျမရဲ့ဖခင်1949ခုနှစ်မှာစတင်ခဲ့တဲ့အရေးကြီးတဲ့တာဝန်တွေကိုဒီနေ့မှဝေလမင်းသားကဆက်ပြီးတော့ထမ်းဆောင်ပါလိမ့်မယ်။ဒီအသင်းကြီးရဲ့ဆောင်ရွက်မှုတွေကိုတံမိုးထားပြီးခိုင်မာအောင်ဆက်လက်ဆောင်ရွက်သွားမယ်ဆိုရင်ကျမတို့ရဲ့ဥဆောင်မှုနောက်ကိုလိုက်နေကြသူတွေအတွက်ပို့ပြီးတော့လုံခြုံသားရဝပြောပြီးတော့ရေရှည်ခံတဲ့ကဘာကြီးကိုတည်ဆောက်နိုင်မယ်လို့ယုံကြည်ပါတယ်
။ British Empire ကနေပေါ်ထွက်လာတဲ့ဒဏ္ဍာဟယအသင်းကြီးဟာဗြိတိန်ကိုလိုနီအမွေအနှစ်တွေကိုမပစ်ပယ်နိုင်သေးဘူးလို့ဝေဖန်သူတွေကတော့ထောက်ပြနေကြပါတယ်။လန်ဒန်တက္ကသိုလ်ဒဏ္ဍာဟယလေ့လာရေးဌာနညွှန်ကြားရေးမှူးလည်းဖြစ်အဝိသစ်လဲထားတဲ့ Empire The Empire's New Clothes The Myth of Commonwealth ရဲ့စာအုပ်ကိုရေးသားခဲ့တဲ့စာရေးဆရာလည်းဖြစ်တဲ့ပါမောက်ခဖိလစ်မာဖီရဲ့အမြင်ဆိုရင
်ပြီးခဲ့တဲ့ဆယ်စုနှစ်ပိုင်းတွေ1990ပြည့်လွန်နှစ်ပိုင်းတွေထဲကရှိလာခဲ့တဲ့ပြဿနာကဒဏ္ဍာဟယအသင်းကြီးဟာခေတ်အခြေအနေနဲ့မကိုက်ညီရတာပဲဖြစ်ပါတယ်တဲ့ရင်ဖြစ်လောက်အောင်ညီညီညွတ်ညွတ်ဆောင်ရွက်ကြတာမျိုးမရှိပါဘူး။ဒဏ္ဍာဟယနဲ့ပတ်သက်လို့တရင်ဖြစ်လောက်စရာတခုတည်းသောကိစ္စကတော့တော်ဝင်မိသားစုအကြောင်းပဲဖြစ်ပါတယ်
။ပြီးခဲ့တဲ့တရင်ပတ်အတွင်းမှာဒဏ္ဍာဟယအသင်းနဲ့ပတ်သက်ပြီးတော့ထိတ်တန့်ဖြစ်ခဲ့တဲ့တရင်ကတော့1950နဲ့60ပြည့်နှစ်ပိုင်းတွေတုန်းကဗြိတိန်ကိုလိုနီလုပ်ခဲ့တဲ့နိုင်ငံတွေကနေလာရောက်တဲ့နိုင်ငံများအခြေချသူတွေအများရန်နေထိုင်ခွင့်မရတဲ့အပြင်ပြည်နှင်တန်ပေးခံရမယ့်အခြေအနေနဲ့ကြုံနေတဲ့အပေါ်မှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေးတောင်းပန်ခဲ့ရတဲ့ကိစ္စပဲဖြစ်ပါတယ်။ဂျာတာဘရင်းနီကကျင်းပတဲ့ခေါင်းဆောင်များစည်းဝေးပွဲမှာတော့ဝန်ကြီးချုပ်မေးကကမ္ဘာကြီးမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအတူတွဲဖြည့်ရှင်းဖို့တောင်းဆိုခဲ့ပါတယ်
။ It's a meeting that takes place at a time of significant global challenges. The rules-based international system which has
ကမ္ဘာကြီးမှာထူးခြားတဲ့စိန်ခေါ်မှုတွေရင်ဆိုင်နေရချိန်မှာအခုစည်းဝေးပွဲကိုကျင်းပနေတာပါ။စင်ဆက်မပြတ်တရားဝပြောမှုနဲ့ငြိမ်းချမ်းမှုတို့ကိုဖြစ်စေတဲ့စည်းမျဉ်းဥပဒေတွေကိုအခြေခံထားတဲ့နိုင်ငံတကာစနစ်တွေဟာချင်းချမှုမျိုးစုံနဲ့ရင်ဆိုင်နေရပါတယ်။ရာသီဥတုပြောင်းလဲလာမှုနဲ့ပြင်းထန်တဲ့မိုးလေဝသအခြေအနေတွေကြောင့်ဒဏ္ဍာဟယနိုင်ငံတွေရဲ့ဘဝတွေနေထိုင်မှုတွေကိုထိခိုက်ဆုံးရှုံးနေရပါတယ်။ဒီဂျစ်တယ်နီးပညာတိုးတက်မှုကအခွင့်အလမ်းသစ်တွေဖန်တီးပေးတဲ့တစ်ချိန်တည်းမှာလူပုဂ္ဂိုလ်တယောက်ချင်းဒါမှမဟုတ်အစိုးရတွေရဲ့စိုက်ဘာချိမ့်ချောက်မှုတွေကိုရင်ဆိုင်နေရပါတယ်။လာမယ့်နှစ်ရဲ့စီဝေးပွဲတွေအတွင်းဒီပြဿနာတွေနဲ့အခြားပြဿနာတွေကိုဆွေးနွေးအပြေရှာသွားကြမှာဖြစ်ပါတယ်။
ငှက်ဖျားယောဂတိုက်ဖျက်ရေးပလတ်စတစ်အမိုက်ရှော့ချရေးအမြဲဆုံးသစ်တော်တွေထိန်းသိမ်းရေးတို့အတွက်ဒဏ္ဍာရီခေါင်းဆောင်တွေကြားဒေါ်လာတန်းထောင်ချီအသုံးပြုဖို့ကတိပြုထားကြပါတယ်။နိုင်ငံခြားယင်းနှိမ့်နှံ့မှုတွေကိုဆွဲဆောင်နိုင်အောင်လုပ်ပေးလို့လည်းပြောဆိုမှုတွေရှိနေပါတယ်။ဗြိတိန်နိုင်ငံ EU ယောပသမဂ္ဂတွေကထွက်သွားပြီးရင်ဒဏ္ဍာရီအသင်းကြီးကိုပြန်လည်ခိုင်မာအောင်လုပ်ဖို့တချို့ဗြိတိန်လွှတ်တော်အမတ်တွေကလိုလားနေကြပါတယ်။ဒါပေမဲ့ခက်ခဲလိမ့်မယ်လို့ပမောက်ခဖီလစ်မာဖီကမြင်ပါတယ်။
ဗြိတိန်အတွက်ဒဏ္ဍာရီအသင်းကြီးဟာခက်ခဲတဲ့အပြော့စားတန်တမန်နီလန်တရဖြစ်ပါတယ်။ကောင်းမွန်တဲ့ဆောင်ရွက်မှုတွေဒဏ္ဍာရီကတဆင်ထောက်ပံ့ကူညီမှုတွေပေးကောင်းပေးနိုင်ပါတယ်။ဒါပေမဲ့ဗြိတိန်ဟာတချင်းကကိုလိုနီလုပ်ခဲ့သူအုပ်ချုပ်ခဲ့သူဖြစ်တယ်ဆိုတာကိုအမှတ်ရနေရပါသေးတယ်။ဒဏ္ဍာရီနိုင်ငံတွေကြားကူးတိတော်တော်လေးမကြည်မနှက်ဖြစ်နေကြသူတွေလည်းရှိနေပါတယ
်။အဲ့ဒီသဘောထားအမြင်တွေကိုမဖြောင့်နိုင်သေး၍ဒဏ္ဍာရီနိုင်ငံတွေရဲ့ရည်ရွယ်ချက်နဲ့အနာဂတ်အပေါ်မှာမေးခွန်းတွေထုတ်နေကြအောင်မှဖြစ်ပါတယ်ရှင်။ဒီမြန်မာပိုင်းကနေဆက်ပြီးတော့အတန်လှည့်နေပါရဲ့ရှင်။တောင်နှင်းမြောက်ကိုရီးယားခေါင်းဆောင်တွေမကြခင်တွဲဆုံကြမဲ့နေရာအကြောင်းကိုပြောပြချင်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားခေါင်းဆောင်အကင်ဂျွန်အန်တို့ရှေ့သတင်းပတ်တောက်ကြနေကြရင်တွဲဆုံဆွေးနွေးကြတော့မှာပါ။တွဲဆုံကြမဲ့နေရာကတော့လုံချုံရေးတင်းတင်းကြပ်ကြပ်ချထားတဲ့နှစ်နိုင်ငံနယ်စပ်ဆင့်မဲ့ဆုံးပါမွန်ဂျွန်ရွာမှာဖြစ်ပါတယ်။1953ခုနှစ်ကကိုရီးယားစစ်ပွဲအဆုံးသတ်ရေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့တဲ့တမိုင်းဝင်ဒီနီယာဟာအဲ့ဒီချိန်ကဆလို့နှစ်နိုင်ငံကြားဆက်သွယ်ဆောင်ရွက်မှုအတွက်အဓိကဆုံးချက်နေရာတစ်ခုဖြစ်လာခဲ့ပါတယ်။ခီးသွွားဧည့်သည်တွေစိတ်ဝင်စားလာရောက်ကြည့်ရှုကြတဲ့နေရာတစ်ခုလည်းဖြစ်နေတဲ့ပါမော်ဂျွန်ရွာအကြောင်းကိုတော့ VOA သတင်းတောက် Brian Baden ကအဲ့ဒီကနေသတင်းပို့ထားပါတယ်။ကိုသားညုံဦးဆက်ပြီးတော့ပြောပြပါမယ်ရှင်။
တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာတည်ရှိနေတဲ့ပမွန်ဂျွန်ကျေးရွာဟာ1951ခုနှစ်ကမှစတင်ပေါ်ပေါက်လာခဲ့တဲ့နေရာပါကိုရီးယားစစ်ပွဲဆုံးသက်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်မှုအတွက်စစ်ဆက်ညှိနှိုင်းမှုတွေလုပ်ဖို့ရည်ရွယ်ပြီးတော့ဒီနေရာကိုတတ်မှတ်တည်ထောင်လိုက်တာပါအဲ့ဒီချိန်ကစလို့နောက်ထပ်3နှစ်ကျော်ကြာတဲ့အထိအောင်အဲ့ဒီနေရာမှာဆွေးနွေးမှုတွေနဲ့တိုက်ခိုက်မှုတွေဆက်ဖြစ်နေခဲ့တယ်လို့1953ခုနှစ်မှာမှနှစ်ဖက်စစ်ပြင်းကြီးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာပါဒီကနေ့ပမွန်ဂျွန်ရွာဟာကိုရီးယားကျွန်းဆွယ်ပိုင်းခြားမှုကိုဖော်ပြတဲ့သင်္ကေတတစ်ခုပဲဖြစ်ပါတယ်မိုင်ပေါင်း155မိုင်ရှည်လျားတဲ့စစ်မဲ့ဇုံနေဆက်တလျှောက်မှာတည်ရှိပြီးတော့တစ်ဖက်နဲ့တစ်ဖက်တပ်ဖွဲ့တွေအနီးကပ်ဆုံးချထားတဲ့နေရာလည်းဖြစ်ပါတယ်။ကိုရီးယားစစ်ကာလာတုန်းကရှိခဲ့တဲ့ကုလသမဂ္ဂတပ်ဖွဲ့တွေနဲ့မြောက်ကိုရီးယားတို့ထိန်းချုပ်ထားတဲ့ဒီပူးတွဲလူမျိုးရေးနယ်မြေအတွင်းမှာအပြာရောင်အဆောက်အုံတချို့သာရှိပြီးတော့ရဲသားပြည်သူတွေနေထိုင်တာမျိုးမရှိပါဘူး။ The whole job
of the Joint Security Battalion here the Russian ဒီမှာတွေ့နေရတဲ့အမေရိကန်စစ်သားတွေနဲ့မြောက်ကိုရီးယားတပ်ဖွဲ့တွေပါဝင်တဲ့ပူးတွဲလူမျိုးရေးတပ်ရဲ့တာဝန်ကတော့တစ်ဖက်တွေ့ဆုံဆွေးနွေးမှုတွေအတွက်လူမျိုးရေးထောက်ပံ့ပေးဖို့ပဲဖြစ်ပါတယ်။
ကိုရီးယားရောက်အမေရိကန်တပ်ဖွဲ့ရဲ့ပြောခွင့်ရသူ Alex Van Bull ပြောသွားတာပါ။ပမွန်ဂျွန်ဟာတိတ်မကြခင်ကပဲကျင်းပဖို့သဘောတူညီချက်ရယူခဲ့တဲ့ကိုရီးယားထစ်သီးစနစ်ဘွဲ့အပါအဝင်နှစ်နိုင်ငံဆွေးနွေးမှုတွေအတော်များများကျင်းပရနေရလဲဖြစ်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျွန်အင်းနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့လာမယ့်ထစ်သီးစနစ်ဘွဲ့ကတော့တောင်ကိုရီးယားထိန်းချုပ်မှုအပိုင်းမှာရှိတဲ့စစ်မဲ့ဇုံက Peace House ညီငယ်ရေးအင်အားမှာကျင်းပမှာပါ။မြောက်ကိုရီးယားခေါင်းဆောင်အနေနဲ့တောင်ကိုရီးယားနေမီတဲကိုပထမဆုံးချိန်လာရောက်တာလည်းဖြစ်မှာပါ
They're still working out exactly the series of events so
ကျူတီပီစီဆွေးနွေးမှုတွေသူတို့ဇက်တိုက်လုပ်နေကြတာပါခေါင်းဆောင်တို့အဆောက်အဦတွေကိုဘယ်နေရာကနေဝင်မဲဆိုတာမျိုးတွေကဆလုပ်ပါသူတို့ရဲ့အတူတက်ဆိုင်ရာအမှုတွေလည်းပါလာကြပါဆိုတော့ဒါတွေအားလုံးကိုညှိနှိုင်းနေကြတာပါ
နေဆက်တီတာမှာညီငယ်ဆက်လက်ထိမ့်သိမ်းထားနိုင်ဖို့လှုပ်ဆောင်နေတဲ့အချိန်ထဲမှာပဲပြီးခဲ့တဲ့နှစ်တွေအတွင်းမှာနှစ်ဖက်တင်းမာမှုတွေနဲ့ကျန်းဖက်ပြိပခတချို့လည်းရှိခဲ့ပူပါတယ်ပြီးခဲ့တဲ့နိုဝင်ဘာလကတောင်ကိုရီးယားဖက်ကြံကိုထွက်ပြေးဖို့ကြိုးစားတဲ့မြောက်ကိုရီးယားစစ်သားကိုမြောက်ကိုရီးယားစစ်တပ်ကပစ်ခတ်နေတာကိုစစ်မဲ့ဆုံးမှာရှိတဲ့လုံခြုံရေးစောင့်ကြည့်ကင်မရာတွေကနေတဆင့်တွေ့ခဲ့ရတာရှိပါတယ်။ဒီပူးတွဲလုံခြုံရေးနယ်မြေဟာဒီကနေ့မှတော့ခီးသွွားဧည့်သည်တွေအလာများတဲ့နေရာတစ်ခုလည်းဖြစ်လာပါတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းတောင်ကိုရီးယားဖက်ချမ်းဒီနေဆက်စစ်မဲ့ဆုံးကိုလာရောက်ကြည့်ရှုသူ3000ကျော်ရှိခဲ့ပြီးတော့မြောက်ကိုရီးယားဖက်ချမ်းကိုလာရောက်သူကတော့3000ကျော်ရှိခဲ့ပါတယ်။လူတွေကိုအဓိကဆွဲဆောင်တဲ့နေရာတွေတက်ကတခုကတော့မြောက်ကိုရီးယားထိန်းချုပ်မှုအပိုင်းမှာရှိတဲ့ဝါရဖြန့်ကျေးရွာလို့ခေါ်တဲ့နေရာပါ။အဲ့ဒီနေရာမှာတော့တစ်လွင်တောက်ပနေတဲ့အဆောင်တချို့ကိုတွေ့နိုင်ပါတယ်။တောင်ကိုရီးယားကတော့ဒီနွမ်းပါတဲ့မြောက်ကိုရီးယားဟာသူ့ရဲ့အခြေအနေကိုဖုံးကွယ်ပြီးတော့ကျေဝါချမ်းသာပါတယ်ဆိုတာမျိုးပြောက်ဖို့အတွက်အဟံပြတိဆောက်ထားတာဖြစ်ပြီးအဲ့ဒီမှာနေထိုင်သူတွေလည်းဘယ်သူမှမရှိဘူးလို့ပြောပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2018ဧပြီလ20ရက်တောက်ချာနေမနေ့ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။လိုင်းတို24 40 51တို့အပြင်လိုင်းလက်မီတာ190တို့ကထုတ်လွှင့်ပေးနေတဲ့အခုမနေ့6နိုင်ခွဲကနေမနေ့9နိုင်အထိအစီအစဉ်တွေထဲမှာမနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်အပြင
်ဒီလောက်ကမှဘယ်လိုကြောင်းလာလဲဆိုတော့ကိုလေးလှူရှာမှုကလည်းစီးတစ်ပါးပါပဲဆိုပြီးတော့ဖော်အောင်မူတွေလုပ်လာပြီးဘာကြီးမလဲလှူထတာတွေ့တယ်ရန်ကုန်မှာကျွန်တော်တို့ဒီပြည်သူ့အိမ်မှာအိုက်ဆိုင်ပုံကြီးတက်ထားတယ်။နောက်ကိုလေးလှူရှာအားကစားစီးတစ်ပါးဆိုတာလေ
ကျမနုပြိုစီဖို့အားကစားလုပ်တာဘလောက်အရေးကြီးတယ်လဲဆိုတာကိုကျမရဲ့အစီအစဉ်ကြောင်းအပြည့်အစုံသိရမှာဖြစ်ပါတယ်တိုင်းရင်းသားဒေသတွေကအကြောင်းတွေကိုလည်းတိုင်းရင်းသတင်းလွှာအစီအစဉ်မှာသိရမှာပါ။အရင်ဆုံးတော့မနေ့အစီအစဉ်တိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုထုတ်လွှင့်ပေးပါမယ်။ American စကားပြောမှာသုံးနှုန်းနဲ့ idiom အသုံးနှုန်းတွေကိုဒေါ်လှလတန်းကတင်ပြပါမယ်ရှင
်။ဒီနေ့မနေ့တင်ပြမယ့် idiom အသုံးကတော့
Money burns a hole.In someone's pocket.
ဖြစ်ပါတယ်။ဆာလုံးပေါင်းက money, money ကငွေပိုက်ဆံ burns, burns ကဒီနေရာမှာကရိယာဖြစ်သုံးထားပြီးတော့လောင်နာ a ကတခု hole, hole ကအပေါက်ဆိုတော့ a hole ကအပေါက်တခု in ကအထည် some,O-N-E apostrophe S Someone's ga U-T-I-O-E P-O-C-K-E-T Pocket ga A So ro Someone's pocket So yin U-T-I-O-E A lo Dewe ya ba de Da jang Skabite khu long ye Lungkau Tebe ga ro Tu ye Eite ma Mi lang de lo be About the khu Shini de So ra ba be Idiom Dewe ga ro Lumai ne ngwe Atu mani So de lo Let he ngwe Gli ya ra ne သုံးဘူလောက်ပဲကြည်နေတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ငွေဟာသူ့အိတ်ထဲရောက်ရင်မိလိုလောင်းပြီးအပေါက်ထဲကထွက်ကြဖို့ပြင်တဲ့သဘောဆိုတော့စောစောကကျမပြောခဲ့တယ်လို့ပါပဲ။ပက်ဆန်သုံးဘူလက်ကိုရားနေတဲ့သဘောမျိုးပေါ့။ငွေလေးရမယ်မကြမ်းနဲ့သုံးဘူပဲပြင်နေတဲ့လူစုစုဆောင်းဆောင်းမရှိပဲအသုံးလွယ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြကြရအောင်။
John can't seem to save anything. Money burns a hole in his pocket.
John ha su su song song ba ma shi bu. Ngwe go ya da ne tong bo lao pe chi ni da phit de lu de be ya ba de. Upma go naw ta khaw na sin chi ja ya aw.
John can't seem to save anything. Money burns a hole in his pocket.
Ngwe go su su song song ma shi bu.ရတာနဲ့သုံးဘူလောက်ပဲကြည်နေတဲ့လူမျိုးဆိုရင်ဘယ်လိုပြောမလဲ
Money burns a hole in his pocket
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လဲလေ့လာနိုင်အောင်စီစဉ်ပေးထားပါတယ်ရှင်အခုတော့တောက်ချာနေမနေ့တိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီ။တိုင်းရင်သတင်းထွာကိုမတင်ဆက်ခင်မှာကျမ်းမာရဲ့အစီအစဉ်ကိုအရင်ထုတ်လွှင့်ပေးပါမယ်။ကျမ်းမာနုပြိုစီဖို့အားကစားလုပ်တာကဘလောက်အရေးကြီးတယ်ဆိုတဲ့အကြောင်းမှာကိုလက်လှူရှားအားကစားဒီဇိုင်းမှတ်မှတ်လုပ်တာကြောင့်အသက်အရွယ်ကြီးသွားပေမဲ့လူငယ်တယောက်လိုကိုခံအားစနစ်နဲ့ခန္ဓာကိုယ်မျိုးပိုင်းဆိုင်နိုင်တယ်ဆိုတာကိုဗြိတိန်နိုင်ငံ King's College တက္ကသိုလ်ဆေးတက္ကသိုလ်ကသုတေသီတွေတွေ့ရှိခဲ့ပါတယ်။အားကစားကြောင့်ခန္ဓာကိုယ်ကျန်းမာရေးအတွက်ဘလို့အကျိုးတွေရနိုင်ပါသလဲကျန်းမာနုပြိုအောင်ဘလို့အားကစားမျိုးလုပ်တင်တယ်လဲဆိုတာကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျန်းမာရေးအစီအစဉ်မှာတင်ပြထားပါတယ
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာ
ဒီအသက်ရွယ်အိုမင်းလာချိန်မှာပေါ့နော်အားကစားအများကြီးလုပ်လို့ရှိရင်ဒီကိုခန်းအားကလူငယ်လေးလိုပဲဖြစ်ပြီးတော့ဟိုနုပြူကျမ်းမာနေတယ်ပေါ့ဆရာနော်အဲ့တော့အဲ့ဒါကိုပြီးခဲ့တဲ့လကပဲတွေ့ရှိခဲ့ပါတယ်ဆရာအဲ့တော့သူတို့ရဲ့တွေ့ရှိမှုထဲမှာဒီအဖိုးကြီးအသက်80အရွယ်တွေပေါ့နော်သူတို့ကိုလေ့လာလိုက်တဲ့အခါကျတော့သူတို့ရဲ့ဒီကိုခန်းအားစနစ်သူတို့ရဲ့ကြွသားသူတို့ရဲ့အစီပမာဏအဲ့ဒါတွေကအသက်20အရွယ်တွေနဲ့လူငယ်လေးလိုပေါ့နော်နုပြူကျမ်းမာနေတာကိုသူတွေ့လိုက်ရပါတယ်ဆရာအဲ့တော့သူတို့ကမိုင်းတွေနဲ့ခြီနိုင်တွေနဲ့ခြီပြီးတော့ခီဝေစပိန်စီးကြတဲ့သူတွေဖြစ်တာကိုတွေ့ရတယ်ဆရာကြီး။အဲ့ဒီခါမှာသူတို့ရဲ့ခန္ဓာကိုယ်မှာပုံမှန်အဖြစ်ဆိုလို့ရှိရင်တော့ငယ်ရွယ်စဉ်ကနေစပြီးအသက်20ကျော်ကနေစပြီးတော့ဒီခန္ဓာကိုယ်ရဲ့ကိုခံအားကတစ်နှစ်ကိုဒီ200ခန်းတော့ကနေ300ခန်းတော့တစ်ဖြည်းဖြည်းကျပြီးတော့ဟိုယောဂတွေဖြစ်နေတော့ဆုံးကြတော့လေလူကြီးတော့ယောဂတွေဝင်လွယ်တော့ဆရာနော်ကင်ဆာပါဝင်ဒါပေမဲ့သူတို့မှာကျတော့အဲ့ဒီကိုခံအားစနစ်ကပုံမှန်အတိုင်းဆက်ရှိနေတော့သတ်တွေ့လဲရပါတယ်ဆရာ။အဲ့တော့ဒီအားကစားလှုပ်တာကဒီနုပြိုကျမ်းမာဈေးတဲ့ဈေးတမျိုးဖြစ်နေတာကိုတွေ့ရှိလိုက်ပါတယ်ဆရာအဲ့တော့ဆရာအနေနဲ့ရောမြန်မာနိုင်ငံမှာဘလို့အနေထားတွေ့ကြုံမျိုးတွေနိုင်ငံတကာပေါ့နော်တွေ့ထားတာတွေရှိလဲဆရာကြီ
းအခုဆရာပြောတဲ့ဆောင်းပါးကိုကျွန်တော်လည်းဖတ်လိုက်ရပါတယ်ကျွန်တော်ကပြောလို့ပေါ့အသက်20ကစပြီးတော့ကိုကသွားစနစ်ကညော့လာတာပေါ့တစ်နှစ်ကို200ခန်းတော့ညော့ရင်ပဲကျွန်တော်အသက်40နှစ်40ပေါ့နှစ်40ပေါင်းလိုက်ရင်အသက်20ကနေ40ပေါင်းရင်သူကအသက်60ရောက်သွားမှာပေါ့အဲ့တစ်နှစ်တစ်ကို200ခန်းညော့လာတော့သူ80ခန်းညော့နေပြီဒါပေမဲ့ခုနလေးလာချက်ကအဲ့ဒီ80ခန်းညော့ရမယ်ဆရာအသက်20တုန်းကရှိတယ်ကွာသွားလို့ပဲရှိနေတာကိုသူတွေ့ရတော့အင်မတန်အောင်ဖို့ခေါင်းတာပေါ့နော်ဒီကိုလက်လှူရှားမှုကလေအဲ့တော့ဗမာနိုင်ငံမှာလည်းအဲ့လိုမျိုးတာကစားလှူရှားမှုကိုလက်လှူရှားမှုတွေအကြောင်းအသက်ရှည်ရရရှိတယ်ပေါ့နော်အရင်တော့ကကျွန်တော်ကအစာလေးစီးတပါးဆိုတာမျိုးကျွန်တော်ပြောတယ်အခုတော့ဒီလောကမှာဘယ်လိုပြောင်းလာလဲဆိုတော့ကိုလက်လှူရှားမှုကလည်းစီးတပါးပါပဲဆိုပြီးတော့ပေါ်အောင်မှုတွေလုပ်လာပြီးဗမာပြည်မှာလည်းလှူထားတာတွေ့ရရန်ကုန်မှာကျွန်တော်တို့ဒီပြည်သူ့အိမ်မှာအိုက်ဆိုင်မှုကြီးတက်ထားတယ်နော်ကိုလက်လှူရှားအားကစားစီးတပါးဆိုတာလေအဲ့ဗမာပြည်မှာတော်တော်များများကအခုနောက်ပိုင်းကားတွေကချက်တယ်တော်တော်များများလှုပ်ရှားမှုတွေနေလာတဲ့အခါကျတော့ယောဂဗျာတွေသူပြောလာတာအဝလွန်တာတော့ကင်ဆာယောဂါတွေပိုတွေ့လာတာဒါတွေကကိုယ်လှုပ်ရှားမှုနဲ့ဟိုပတ်သက်နေတယ်လေအဲကျွန်တော်လေ့လာမိသလောက်ကတော့ဒီကိုယ်လက်လှုပ်ရှားမှုဟာရင်သားကင်ဆာကြောင့်တည်ဆုံးရတဲ့နှုန်းတွေကို50%ရာခိုင်နှုန်းထိအောင်ပျော်ပြလို့ပြောတယ်ဥမာအကြီးကင်ဆာဖြစ်ပွားတာကို60%ရာခိုင်နှုန်းထိကျဆင်းစေတယ်အဲဇိုင်းမားဆိုတဲ့အသက်ကြီးမှဖြစ်တဲ့သတိမီရောတဲ့ယောဂါတွေပေါ့နော်အဲ့ဒါတွေကို40%ရာခိုင်နှုန်းညော့တယ်ဟိုလေဖြတ်တာတွေနော်စီးတို့ယောဂဖြစ်မှုဆိုရှင်58ရာခိုင်နှုန်းတော့ယော့ပေးတယ်တွေးရောယောဂတွေတွေးရောယောဂတွေနောက်နှလုံးယောဂတွေဒီလေးဖြတ်တဲ့ယောဂတွေကို28ရာခိုင်နှုန်းစီးယော့တယ်နောက်ဆုံးပြောရမယ်ဆိုရှင်စိတ်တက်ကြတဲ့စိတ်ကြယောဂတွေတောင်မှချော့ပါသွားစီတယ်ပေါ့နော်ဒါစိတ်ပိုင်းဆိုင်ရာပါပါလာတာပေါ့ဒါကကိုယ်လက်လှူရှားလေးချိန်ခန်းဟာယူကငယ်စဉ်ကလှူရမယ်လို့ထင်တာအချိန်မီအသက်ယူမီပေါ့နော်နောက်ကျရဲဆိုတာမရှိပါဘူးအဲကြောင့်အသက်ကြီးရဲ့လူလည်းလှူရမယ်ငယ်တဲ့လူလည်းလှူရမယ်ဒီစင်မှာတလာလေးလှူရမှာလည်းမဟုတ်ဘူးနေ့စဉ်လှူရမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီနေရာမှာသူတို့လှုပ်တာတော့ဆရာရေတော်တော်များတာပေါ့နော်မိုင်60ကျော်မိုင်100လောက်သူတို့ကဒီတပတ်အတွင်းမှာပေါ့နော်တရက်ကိုဒီညာကြီးတွေနဲ့ခြေပြီးတော့အများကြီးလှုပ်ကြတာ ਉਹ ဒါပေမဲ့အဲ့လောက်အများကြီးလှုပ်ဖို့လိုလားဒီချက်မကြီးကောင်းဖို့နှုတ်ပြဖို့အတွက်ဆိုလို့ရှိရင်လေဘလောက်အနေထားလောက်လှုပ်နိုင်လို့ရှိရင်ဟိုအချိန်လည်းပေးနိုင်မလဲပေါ့နော်လက်တွေ့လည်းကြားနိုင်မလဲပေါ့
သူတို့ဆရာဟိုနေအများစုပေါ့နော်အကြံပေးလို့ရှိတာကတော့တနေ့ကိုကျွန်တော်ကညာကြီးဝက်ကိုယ်လက်လှူရှားမှုပေါ့နော်တပတ်မှမှ9ရက်2ရက်နားလို့ရတယ်အဲ့ကိုလက်လှူရှားမှုဆိုချွေးထွက်ရမယ်နှလုံးခုန်မြန်သွားရမယ်မောသွားမယ်ပေါ့လေအဲ့လောက်လေးအထိရောက်ပြီးပြန်နားပေါ့အဲ့လိုမျိုးကလှူရှားနေမယ်ဆိုလို့ရှိရင်အစ်အမေရောင်ရမ်းတာတွေကင်ဆာယောဂါတွေခုနလိုယောဂါတွေနှုံးကျသွားမယ်ဖြင့်ကြက်သားကြီးပါတန်မာလာတာတွေ့ရပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့မြန်မာနိုင်ငံမှာအခုဒီအားကစားလှူရှားတဲ့အနေအထားပေါ့နော်ဘလို့ကောင်းလှုပ်ပေးတယ်လဲဆရာ
အခုဆိုလို့ရှိရင်လူငယ်အများစုကတော့ကျင်းဆိုရဲဒီအားကစားလေးချိန်ကခံမှလေးပေါ်လာတယ်ရက်ွက်ထဲတွေမှာလည်းရှိတယ်အဲ့ဒီကိုသွားပြီးလှုပ်ရှားကြတယ်အဲ့တော့အဲ့ဒီကိုလှုပ်ရှားတာလည်းကျွန်တော်တို့ကဒါတားမြစ်မှုမရှိပါဘူးလှုပ်လို့ရပါတယ်ဒါပေမဲ့လုပ်ငန်းခွင်ထဲမှာအညောင်းမီရဲ့လူတွေအများကြီးပဲကွန်ပျူတာတွေရိုက်နေရတယ်အဲ့ဒီလူတွေကခဏတစ်ထုတ်တော့နော်နှစ်နာရီအလုပ်လုပ်ပြီးအချိန်10မိနစ်လောက်တော့ဒါထပြီးတော့လှုပ်ရှားတာပေါ့အခုဆိုပါတော့လုပ်ငန်းခွင်ထဲမှာကျွန်တော် ring bar ပေါ့ဒီမှာချိတ်ပေးထားတယ်အဲ့ဒါကိုခိုးမယ်နောက်ကကြာလုပ်ငန်းခွင်ထဲမှာပဲ tread mill လို့ဆိုတဲ့လမ်းလျှောက်ဆက်ကလေးတွေထားပေးထားတယ်လှုပ်ရှားမယ်အဲ့ချို့တော်တော်လေးဖြစ်မြင်တဲ့ဖိတ်အောင်အလုပ်လုပ်နေမှာဒါတွေထားပေးလာယူလုပ်ငန်းခွင်ထဲမှာကစာသင်ဒီကမ်းထဲမှာကဒါဒါမျိုးတွေထားပေးမယ်ဆိုလို့ရှိရင်ပြီးသန့်ခင်သွားပြီးလေ့ကျင့်စရာမလိုဘူးပေါ့နော်ပြီးတော့ exercise ဆိုတာကမနေ့ဖော်ဖော်လုပ်ရမယ်နေ့ကင်းလုပ်ရမယ်ညလုပ်ရမယ်လို့မတတ်မထားပါဘူးကြိုက်တဲ့အချိန်မှာကျွန်တော်အားအချိန်ပေးပြီးတော့ကျွန်တော်ပြောတယ်ပုံမှန်လေးတော့လုပ်ဖို့လိုတယ်ဒါပေမဲ့အခု gym ဒီမှာကလူတွေအသေးစားကစားတယ်ဟိုတော့ကဆိုလို့ရှိရင်မော်ဒယ်ကလေးမလေးဟာဒီ gym ကစားပြီးနှလုံးမှာအမောဆိုပြီးတည်သွားတာကျွန်တော်ကြားခဲ့ရဦးတယ်အဲ့ဒါကဘာလဲဆိုဒီလို gym နေမှာကျွန်တော်စက်မှတ်မှုမရှိဘူးပေါ့လေ exercise ဆိုတာငါလုပ်ရှင်နေလို့ရတာပဲလို့ထင်နေတာတချို့ကနှလုံးယောဂရှိမှမသိဘူးအစ်စ်မြေရရောင်နေမှမသိဘူးဖြည့်ရယောဂရှိနေမှမသိဘူးဈေးတွေတောက်နေတာတောက်နေလို့ရှင်ဒီလိုကလူတကာလုပ်တဲ့ exercise ကိုမလုပ်ရတော့ သူ့တို့ကျွန်တော်ပြီးသား exercise လေးလုပ်ရတာဒါကြောင့်ဒီလို gym လို့မလာခင်နိုင်ငံတကာမှာတော့သူက exercise ကို ready ဖြစ်သလားဆိုရဲမိကုံးလေးတွေကဖြေရတယ်အဲ့မိကုံးမှာပါလဲဆိုလို့ရှိရင်အရင်ကနှလုံးရောဂါရှိတာအခုတော့သွေးပေါင်ဘယ်လောက်ရှိလဲစိတ်မြေရောင်ရမ်းဘူးလားဘာစိတ်တောက်နေရလဲဆိုတာအဲ့ဒါတွေကြည့်ပြီးတော့ fit ဖြစ်မှာဆိုတာဒီ gym မှာကစားခိုင်းနေပေါ့နော်အ gym မှာကလည်းကနဆော့ပြီးလို့ရှိရင်ကြက်မတ်တဲ့လူနေပေါ့အပေါ်ကနေပြုတ်ကျမသွားအောင်မောလာတဲ့ချိန်မှာမူးဝေသွားတာရှိတယ်သူကဒီကိုယ်လေးကထလာရင်မိုက်ခနဲ့မူးကျတဲ့လူတွေကိုကျွန်တော် exercise ပေးမလို့ဘူးဒီ gym မှာအပြင်းထန်မလို့ဘူးဆိုတော့ပြီးခုံဆော့ခုံဆော့ပြီးရတဲ့ကြောင့်ဒူးစစ်တွေပြပြုံးကုန်တာတွေရှိတယ်နဲ့ချီပြလုပ်ရလို့ရအဲ့ဒါကြောင့်ကျွန်တော်ကခုနအဖိုးကြီးတွေကိုကြည့်လိုက်မယ်ဆိုရင်ခုံဆော့ပြေးတာမဟုတ်တော့ဘယ်နဲ့ဆယ်ဘေးနဲ့နင်းသွားတာအဲ့တော့သူတို့ကသူတို့ရဲ့အစ်စ်တွေလည်းခိုင်မာလာတာပေါ့နော်တော့ exercise မှာကိုယ်လည်းလှရှားမှာအဓိုးစားရတက်မှတ်လာတာပေါ့အဲ့တော့ပက်လက်လှန်ပြီးတော့ခြေရောက်တွေကိုလေထဲမှာခက်ရတဲ့လေ့ကျင့်ခန်းမျိုးတွေဒါမျိုးတွေဆိုခါနာလာကိုတက်တာတယ်ဒူးနာတဲ့လူတွေတင့်တော်တယ်အဝလုံတွေတွေ့တော့တက်တော်တယ်ပေါ့အဝလုံကဘိုက်ကဘယ်လီကစားတာပေါ့နော်တိုက်ထိုးတယ်ဒါမျိုးတွေကျွန်တော်ပြလာတာပေါ့နော်အဲ့တော့ exercise လို့ပြောရတဲ့ခါတိုင်းအဲ့တော့သူကလည်းဒါဟိုနေ့စဉ်ဈေးသွားတာရုံးသွားတာငါတို့ exercise ပဲလို့ပြောတယ်အဲ့ဒါ exercise ကမဟုတ်ပါဘူးဒါပြည့်တူကလှုပ်ရှားနေရတာအဲ့ဒီဟာမဟုတ်ဖ ೇನೆ လေးတန့်လေးရှူဖို့ကောင်းတဲ့နေရာတွေမှာလေ့ကျင့်ခန်းကိုနှလုံးခုန်လုံး130တဲ့မပူပဲညှင့်သွားအောင်ကျွန်တော်လုပ်ရလုပ်တာမျိုးပေါ့ဒါပေမဲ့ဂျင်းနေမှာအဲ့ဒါမျိုးလည်းကျွန်တော်ကြက်မဖို့လူလာတာပေါ့နော်လူတိုင်းလူတိုင်းကကိုယ့်အိတ်ရာထဲမှာလည်းကျွန်တော်လုပ်တိုင်းတဲ့လေ့ကျင့်ခန်းမျိုးတွေရှိတယ်အဲ့တော့သူကငါအမှအချိန်မအားလို့လေ့ကျင့်ခန်းမလုပ်တိုင်းဘူးဆိုတဲ့လူတွေကိုကျွန်တော်သတင်းပေးနေတာကအိယာထဲမှာပဲပက်လက်လှန်ပြီးတော့ခြေရောက်ခတ်တဲ့လေ့ကျင့်ခန်းတိုက်ထိုးရလေ့ကျင့်ခန်းကိုကိုကျော်ခါးတွေကိုဟိုဘက်ကြည့်ပြီးလှိမ့်နေလေ့ကျင့်ခန်းပြုံးနေ truly ထွက်အောင်လုပ်ပေးရမယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အကြံအစည်အစီအစဉ်ဖြစ်ပါရဲ့ရှင်ဧပြီလ20ရက်တောက်ချာနေ့မနက်ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုတခါတော့ဒီတိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်အခြေစိုက်တိုင်းရင်းသားသတင်းတောက်တွေကစူးစီးပြီးတော့တင်ဆက်ထားပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့မြန်မာတပ်မတော်နဲ့ KNY တို့ကြားစစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့တနိုင်းဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးရကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသားတွေလွတ်မြောက်လာခဲ့တယ်ဆိုတာနဲ့ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းရုတ်တုထားရှိဖို့ပြည်နယ်အစိုးရကစီစဉ်နေတဲ့အပေါ်ဒေသခံအရက်ဘတ်အဖွဲ့အစည်းတွေကကန့်ကွက်ဖို့ပြင်ဆင်နေရဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်တနိုင်းဒေသအတွင်းမြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဖြစ်ပွားတဲ့စစ်ရေးပဋိပက္ခအတွင်းပိတ်မိနေတဲ့ဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။ဧပြီလ16ရက်နေ့မှာထုတ်ပြန်တောင်းဆိုထားတာဖြစ်ပြီးတိုက်ပွဲအကြားပိတ်မိနေတဲ့ရွာသား 2,000 ခန့်ဟန်စစ်ဘေးလွတ်ရာဒေသဖက်ကိုထွက်ခွာခွင့်မရသလိုတပ်ဆိုင်ရာအကူအညီပေးနေတဲ့အဖွဲ့တွေကလည်းကူညီခွင့်မရခဲ့ဘူးလို့ကချင်အမျိုးသမီးများကွန်ရက်အဖွဲ့ပြောရေးဆိုခွင့်ရှိသူဒေါ်နန်ဘူးကပြောပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာအစိုးရတပ်မတော်တို့အကြားပြီးခဲ့တဲ့ဧပြီလ17ရက်နေ့ကစပြီးတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့သလိုတနိုင်းဒေသခံစစ်ရှောင်းရွာသားတွေဟာနှစ်ဖက်တိုက်ပွဲအကြားညှက်မိနေပြီးစားဝတ်နေထိုင်ရေးအတိတ်ဒုက္ခရောက်နေတယ်လို့လည်းဒုက္ခသည်တွေကပြောဆိုပါတယ်
။နိုင်ငံတော်သမ္မတသေဦးဝင်းမြင့်ရဲ့မြန်မာနှစ်သိအကျဉ်းသားများလူငင်းချမ်းနာခွေကနေလွတ်မြောက်လာတဲ့အကျဉ်းသား8000ကျော်မှာအသင်္ကရာနိုင်ငံရေးအကျဉ်းသားစီးရင်ဝင်တဲ့ချမ်းသာမှုနှူးလည်းလွတ်မြောက်လာခဲ့ပါတယ်။တရားဝရီချင်းထောင်ကရှမ်းပြည်သမတော် RCSSSC ရဲ့တပ်မှုဘုံမူကြီးစောခွန်ကျော်ခေါ်တန်ချောင်းနဲ့အင်းစိန်ထောင်ကရှမ်းပြည်မျိုးရသမတော် SSN ရဲ့တပ်မှုသူဖြစ်တဲ့ဘုံမူကြီးဆိုင်းလုံသွင်းတဲ့သူဆိုင်းဘုံသိနဲ့ဆိုင်းတာသူတို့လည်းလွမြောက်လာခဲ့ပါတယ်။လွမြောက်လာတဲ့အကျဉ်းသား8400ကျော်မှာနိုင်ငံရေးအကျဉ်းသား36ဦးပါဝင်ပြီးအဲ့ဒီထက်မှရှမ်းမျိုးရနိုင်ငံရေးအကျဉ်းသားတချို့လည်းပါဝင်နေပါတယ်။
နိုင်ငံတော်သမ္မတဦးမြင့်ရဲ့လွတ်ငြိမ်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အတီးတီးကအကျဉ်းသား၈၀၀လေးရာ96ချောက်ဦးလွတ်မြောက်လာတဲ့အထဲမှာရခိုင်ပြည်နယ်စစ်တွေအကျဉ်းထောင်ကနေအကျဉ်းသား၈၀ကျော်လွတ်မြောက်လာခဲ့ပါတယ်။အဲ့ဒီအထဲမှာမတရားအတင်းဆက်တွေမှုပုံမှန်စက်ခွန်တင်တဲ့အကျဉ်းချခံနေရတဲ့မြတ်ဦးမျိုးကမြတ်တန်းဆောင်စီရာတော့
ကိုခိုင်နေမင်းနဲ့ရခိုင်တပ်မတော်အေအေကကိုထွန်းထွန်းတို့လည်းလွတ်မြောက်လာခဲ့ကြပြီးတပ်မတော်အဲ့ဥပဒေနဲ့အကျဉ်းချနေတဲ့အကျဉ်းသား96ဦးမူရစေဝါနဲ့စစ်ကိုပြောင်းလဲစေတဲ့ပုံမှန်နဲ့အကျဉ်းချခံရတဲ့29ဦးအပါအဝင်စုစုပေါင်းလွတ်မြောက်လာသူ89ဦးဖြစ်ပါတယ်။တနင်္ဂနွေနေ့အတိုင်းတာနဲ့အကျဉ်းသား1000လေးရာ96ဦးလွတ်မြောက်လာပြီးအဲ့ဒီအထဲမှာအေအေပီပီအသိမှတ်ပြုနိုင်ငံရ
င်တို့အပါအဝင်ဘုံခွဲမှုတန်တရားနဲ့ဖမ်းဆီးခံရသူတွေကတော့လွတ်မြောက်လာတာမရှိသေးပါဘူး
နိုင်ငံတော်သမ္မတရဲ့လူငင်းချမ်းသာခွင့်ပြုချက်အရမွန်ပြည်နယ်သွင်းမှာရှိတဲ့အကျဉ်းထောင်တီးတီးမှာအကျဉ်းသား989ဦးကိုမြန်မာနှစ်ဆန်းတရက်နေ့မှာလွတ်မြောက်လာတယ်လို့မွန်ပြည်နယ်အကျဉ်းဦးစီးဌာနစီးရင်ရသိရပါတယ်မော်လမြိုင်ကြိုက်မြို့အကျဉ်းထောင်ကလည်းကြားတရ4ဦးမှတ်2ဦးတထုံအကျဉ်းထောင်ကလည်းကြား73ဦးကြိုက်သူမြို့နယ်အင်ကူပူကုံဆုပ်စခန်းကကြား94ဦးမုတ်ပလင်ကုံဆုပ်စခန်းမှာကြား94ဦးမှ60ဦးတောင်စုံကုံဆုပ်စခန်းကကြား42ဦးစင်းရကုံထုတ်စခန်းကကြား54ဦး၊ရင်းငိမ်ကုံထုတ်စခန်းကကြား58ဦး၊အင်းပြာကုံထုတ်စခန်းကကြား136ဦးတို့လွတ်မြောက်လာတာဖြစ်ပါတယ်။နိုင်ငံဝန်အချင်းဆောင်စခန်းတီတီကလူငင်းတက်တာခွင့်နဲ့လွတ်မြောက်လာတဲ့အထက်မှာမူရစေးပြစ်မှုနဲ့အများစုပြစ်ဒဏ်ကလည်းလွတ်မြောက်လာတာဖြစ်ပါတယ်
။လာမယ့်2020ရွေးကောက်ပွဲကြရင်ကရင်ပြည်နယ်အခြေစိုက်ကရင်ပါတီအဖြစ်ကရင်အမျိုးသားဒီမိုကရက်တစ်ပါတီ KNDP တပ်ပါတီတာရွေးကောက်ပွဲရှင်ပြိုင်မှာဖြစ်ပါတယ်ကရင်ပါတီ6ပါတီရှိတဲ့အ내လက်ရှိအချိန်မှာကရင်ပြည်နယ်အခြေစိုက်3ပါတီကပေါင်းစည်းလိုက်ပြီး KNDP ပါတီအမည်နဲ့ပြန်လည်ဖွဲ့စည်းလိုက်လို့အဲ့ဒီပါတီတစ်ခုသေးတာကရင်ပါတီအဖြစ်ဝေယျရှင်ပြိုင်မှာဖြစ်တယ်လို့ KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ် KNDP လက်လန်းမမီတဲ့ကရင်ပြည်နယ်ရှိအချို့မြို့နယ်တွေမှာကြံရှိကရင်ပါတီအချို့ကရွေးကောက်ပွဲဝင်ရင်ကရင်ပါတီမထအောင်ဆွေးနွေးသွားမယ်လို့မန်းအောင်ပြည်စိုးကပြောပါတယ်လက်ရှိအချိန်မှာကရင်ပြည်နယ်အခြေစိုက်ကရင်နှစ်ပါတီနဲ့ပဲခူးတိုင်းနဲ့အေရဝတီတိုင်းကကရင်နှစ်ပါတီကြံရှိနေပါသေးတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါချင်းပြည်နယ်ထန်တလန်မြို့ပေါ်မှာဗိုလ်ချုပ်အောင်ဆန်းရုတ်တုထားရှိဖို့ပြည်နယ်အစိုးရကစီစဉ်နေတဲ့ပေါ်ဒေသခံအရပ်ပတ်အဖွဲ့အစည်းတွေကကန့်ကွက်ဖို့ပြင်ဆင်နေကြပါတယ်ဗိုလ်ချုပ်ရုတ်တုထားရှိမဲ့အစီအစဉ်ကိုဘာကြောင့်မလိုလားကြတာပါလဲအကြောင်းဆုံးကိုတော့ကိုရောဘက်ကနေစူးစီးထားပြီးနိုင်ကွင်းဝင်ကနေတင်ပြထားပါတယ
်ချင်းပြည်နယ်ထန်တလန်မြို့ပေါ်မှာမြို့နယ်စီပင်သာရရေးဘတ်ဂျက်နဲ့ဗိုလ်ချုပ်အောင်ဆန်းရုတ်တုစိုက်တူဖို့စီစဉ်နေတဲ့ပေါ်မှာဒေသခံရပ်ဖွဲ့ဖွဲ့စည်းတွေတက်ကူကြောင်းသားတွေနဲ့လူငယ်ဖွဲ့စည်းတွေကလည်းမလိုလားတာကြောင့်ကန့်ကွက်ဖို့စီစဉ်နေကြတာဖြစ်ပါတယ်။သန္တလာမြို့ချင်းရပ်ဖွဲ့လူမှုဖွဲ့စည်းများကွန်ရက်ဥက္ကဋ္ဌဦးရှံပစ်ချောင်ကတော့ဗိုလ်ချုပ်ရုပ်ထုစားရှိမှအစားဖွံ့ဖြိုးရေးလုပ်ငန်းတာလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောပါတယ်
။ချင်းလူမျိုးထဲမှာလည်းပဲဒါနိုင်ငံနဲ့လူမျိုးအတွက်တကယ်ဒီကောင်းဆောင်တွေအများကြီးရှိတာပဲ။ဆိုတော့ဗိုလ်ချုပ်အောင်ဆန်းလည်းပဲကျုပ်နိုင်ငံအတွက်ဒါလေးစားစရာကောင်းတဲ့လူတော့ဟုတ်တယ်။တိုးတော့ချင်းပြည်နယ်အတွက်တော့မလိုအပ်ဘူး။ချင်းပြည်နယ်တော့ဖွံ့ဖြိုးမှုအားနည်းတဲ့ခါပါလေနော်။လှုပ်ရှားတဲ့တပုံတစ်ခေါင်းကြီးအဲချေးယုံလို့လဲဆိုအဲမျိုးအတွက်ဘာမှအကျိုးရှိလာမှာမဟုတ်ဘူး။အဲ့ဒါထက်တခြားလုပ်ငန်းလေးတွေမြို့တမျိုးဖြစ်တဲ့အတွက်ဒီပန်းချံပေါ့နော်အဲ့ကြေးရောကကျတော့ဘာမှအကျိုးပေးမှာမဟုတ်ဘူးလေ
အခုကိစ္စနဲ့ပတ်သက်ပြီးမကြာခင်ရပ်ပိုင်းတွင်သန္တလာမြို့မှာရှိတဲ့အရပ်ဖက်ဖွဲ့စည်းတွေချင်းကြောင်သားလူငယ်တွေအမျိုးသမီးဖွဲ့စည်းတွေတွေ့ဆုံပြီးတပ်ဆိုင်ရာတာဝန်ရှိသူတွေထံကန့်ကွက်စာပေးပို့ဖို့ရှိတယ်လို့သူကပြောပါတယ်သန္တလာမြို့မှာပူကျော်အောင်စားရုပ်ထုစိုက်ထူဖို့2018-2019ဘန်ဒန်ရင်းနဲ့6လဘတ်ဂျက်မှာသန္တလာမြို့စီပင်သာယာရေးဌာနကနေဘတ်ဂျက်သိန်း300ချသပြီးလာမယ့်ဧပြီလကနေစက်တင်ဘာလအတွင်းအပြီးတည်ဆောက်ဖို့ဖြစ်ပြီးတော့အဲ့ဒီအတွက်စင်တာခေါ်ယူထားစေဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသန္တလာမြို့နယ်အုပ်ချုပ်ရေးမှူးစွမ်းထက်ကိုမေးမြန်းကြည့်ရမှာသူကခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ကဒီကျွန်တော်တို့ဒီအာဇာနည်နယ်ခန်းသားတွေဘာတွေလုပ်တဲ့အခါမှာကျွန်တော်တို့ဒီနိုင်ငံလုံးအတိုင်းအတာအနေနဲ့ဒါကအကုန်လုံးလုံနေကြတာပဲလုံနေတဲ့အခါမှာကျွန်တော်တို့ဒီထက်လက်မှာဆိုရင်လူလေးအထိမ်းမဲ့ကြောက်တိုင်းလည်းမရှိဘူးဒီဗိုလ်ချုပ်ကြီးရုပ်တို့ပါလည်းမရှိဘူးပေါ့အဲအဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီထက်လက်မျိုးမှာပန်းညာနေပါလေလို့တဲ့အခါမှာဒီဗိုလ်ချုပ်ကြီးရုပ်နဲ့ပါနဲ့အဲကျွန်တော်တို့မျိုးခွင့်ရိုးရေးဆိုပေါ့နော်အဲကျွန်တော်တို့အဲ့လိုမျိုးလုပ်ဖို့ဆိုပြီးတော့ဒါစီရင်ဘတ်ဂျက်ကနေပြီးတော့ရထားတာဖြစ်ပါတယ
်ထန်တလာမျိုးဒေသခံတွေကတော့ငွေကြေးကုန်ကြခံပြီးဗိုလ်ချုပ်အောင်စားရုပ်ထုစားကြည့်မဲ့အစားဒေသတွင်းလူအပ်တဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဆောင်ရွက်သင့်ကြောင်းဒါမှမဟုတ်ချင်းမျိုးချစ်တရားကောင်းတွေရဲ့ရုပ်ထုကိုယ်တိုင်စိုက်ထုတ်သင့်တယ်လို့ပြောဆိုနေကြပါတယ်ခင်ဗျာ
Sabiro, Ebre Lazangani Sat and Bikitsin Lula Yitam Rock, here in a Suya Tamaru Jaga type worried out. The night did that kind of town joke, Sibi Luya, Dorema, Trappi, Dishang Nizaya Bare, Sibi Shangu in it, Sayi Tau in it, Jamaica Kerry, she needed Lule, Aguni Binny that worried up your bare, Amiya Suzy Tago, Nam Hongani, Dinsap beat her bare.
ကျွန်တော်ကလည်းဒီနေ့ရေလွတ်တဲ့ဆောင်ထားများကလည်းတော့မှာဒီနေ့တော့စင်ကြံတော့เนาะတန်ရာရှိရတဲ့အစီအစဉ်ဖြစ်တယ်လို့ပြောတယ်။လူဦးရေကတော့ခမန်းရှိတယ်သူတို့ပြောတာတော့တထောင်ကျော်ရှိတယ်လို့ပြောတယ်။ဒါနဲ့တတိယမပါနဲ့တခြားအဖွဲ့အစုကိုကြီးမှထွက်ပြေးနေတယ်လို့ရှိတယ်လို့ပြောတယ်။အမှန်ကျေတော့ထောင်လို့ပြောထားတယ်။သူတို့တွေဟာဧပြီလ၁၂ရက်နေ့ကစတင်ပြီးစစ်ဘေးလွတ်ရာကိုထွက်ပြေး
ပြောပါတယ်တော့တောင်တွေထဲမှာရောက်ရှိနေတဲ့ဒုက္ခတွေတွေကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးဥနော်တောင်ကအခုလိုပြောဆိုပါတယ်ဒီအခက်အခဲတော့သွားရလာရတာပဲဆက်ကျင်းတဲ့ပန်းမြေကြီးစီတော့ပဲဝေကြီးနေမှာဆိုပြရတယ်ဆိုတော့ပန်းမြေကြီးအလဲသူပြတ်တော့ဖြစ်လာရဲ့ငါပြောဟိုကကလေးသူရဲ့အဖြစ်ကြီးရဲ့အမျိုးသမီးတွေတဲ့ကတော့ဒီအခက်အခဲရှိနေတယ်လို့ပြောတယ်မကြမ်းမပါလဲလူတွေလ
ဒီနေ့ဒီပါတွေ့နေရတဲ့အမေရဆစ်သားတွေနဲ့မြောက်ကိုရတက်ခွက်တွေပြည်နယ်ဝန်ကြီးချုပ်အပါအဝင်တပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုတောင်းဆိုခဲ့ပေမဲ့သဆုံတရားအကြောင်းပြန်နာမရှိသေးဘူးလို့တနိုင်ဒေသခံတွေကပြောပါတယ် ဧပြီလ3ရက်နေ့ကစပြီးကချင်လွတ်လပ်ရေးတပ်မတော်KIA နဲ့မြန်မာတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာခဲ့တာပါနှစ်ဖက်လက်နက်ကိုင်းတွေအနေနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အတွက်ပြည်သွင်းငြိမ်းချမ်းရေးမှာလည်းပိုပြီးအလံဝေးလာနေတယ်လို့ကချင်ငြိမ်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ကဦးဆံအောင်ကသုံးသပ်ပြောဆိုပါတယ်
ကျွန်တော်ပြောမယ်ဆိုရင်ကျွန်တော်ကလည်းတို့ရဲ့ဆန်းတွေကိုတတ်မတော်ဆွေးဆွေးတည်တဲ့စင်နယ်ရဲ့စင်နယ်ရဲ့ခါကြတော့အဲ့ဒါကိုတံပြန်ပြီးမှဆွေးဆွေးနေနေရလဲရှိရပေါ့ငင်းချမ်းရဲ့အတွက်ကဒီလိုပဲစက်ပြစ်မှဖြစ်နေတယ်ဆိုရင်တော့ငင်းချမ်းရဲ့အတွက်တော့ဒီနေ့ပြည့်ပြည့်ရောက်ဆုံးသွားတယ်ဆိုတာမျိုးရှိပါတယ်လက်ရှိမှာကချင်လွတ်လပ်ရေးအဖွဲ့
KIO နဲ့တပ်မတော်တို့အကြားစည်ရေးတင်းမာနေဆဲဖြစ်တယ်လို့KIOလိုက်စားဌာနချုပ်နဲ့မှိုက်ကြရံမြို့အနီးပတ်ဝန်းကျင်တွေမှာ တမရော့ကနေလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတယ်လို့ KIO ဘက်ကသတင်းတွေထုတ်ပြန်ထားပါတယ်။အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်။မြမတပ်မတော်နဲ့ကချင်လွတ်လပ်ရေးတမရော့ KIA တို့အကြားဖြစ်ပွားခဲ့တဲ့စီရေးပြစ်ပခတ်အတွင်းပိတ်မိနေတဲ့တနိုင်းဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။
နိုင်ငံတော်ဓမ္မရအူမင်းမြင့်ရဲ့လွတ်ငင်းချမ်းသာခွင့်အမိန့်နဲ့အကျဉ်းထောင်အသီးသီးကအကျဉ်းသား၈၄၉၆ဦးလွတ်မြောက်တဲ့အထဲမှာရှက်လက်နက်ကိုင်အဖွဲ့ကတပ်မှုနှစ်ဦးလေးလွတ်မြောက်လာခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ကြကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှ
ိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရတယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာ VOA Burmese News Facebook page နဲ့ YouTube website တွေပေါ်မှာအချိန်မီွေးကြည့်ရှုနိုင်ကြပါရရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်အမိမြေလုံခြုံရေးဝန်ကြီး Kirsten Nielsen ဟာအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံစလုံးပေါ်မှာတက်ရောက်မှုရှိနေတဲ့လုံခြုံရေးပြဿနာတွေကိုဆွေးနွေးဖို့မကြာသေးခင်ကပဲမက္ကဆီကိုသမ္မတ Enrique Peña Nieto နဲ့တွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲမှာဝန်ကြီး Nielsen ကနှစ်နိုင်ငံအနီးကပ်ပူးပေါင်းဆောင်ရွက်မှုကနေနေဆက်ဒေသလုံခြုံမှုတိုးမြှင့်ရေးအတွက်စ조사နေမှုတွေနဲ့တူနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ခီးတွားလာရေးဆိုင်ရာပုံမလုံးကြုံစိတ်ချရမယ့်နည်းလမ်းတွေဖော်ဆောင်ဖို့အတွက်ဦးစားပေးပြီးဆွေးနွေးခဲ့တာပါ American ပြည်ထောင်စုနဲ့ Mexico နှစ်နိုင်ငံစလုံးကိုတက်ရောက်စေတဲ့နေဆက်ကြော်ဖြတ်ဖြစ်ပွားတဲ့ရာဇဝတ်မှုတွေတိုက်ဖြတ်ရေးအတွက် Mexico Mimi, Longjoin Wenji Ne, Let Dre be Losambo, Tutan Daitan Chatajang, Wenji Nilsenga, Alita Pioja Kebari, Dabian, American and Mexico Roye, Mahame Pit, Let Dre Sawyamu, A True the Pin, Taulay the Lin Chele, Miawiraha, Tego Ye Bajang, Lilin and Pioja Kedalo, Mexico Tamara Nine, To a Sura put down using Gala Dren, To my Wenji Pene, A Nika Let Dre Sawyapota, Guni Mugo, Jesu Dema Jang Le Biobare. The set him abe, Binyan Yetu Sua Pwene, American Mimi Lungjoin Tana Roja, Lungan and Ranita Gala Adren, Kaimare Bubon Soyan Huri, Dre Jesu Denjone, Nananganja, Gonzi Sisemu Lungjon B, Mianzamu Shisebu Dre, Tamara Binyan Yetu Netu, Let Dre Losamu Dre, Tanditan Chata Jang Le, Wenji Nilsenga, Bioja Kebare. American Piranzune, Mexico Roja, Kaimare Sasan Yishibone, TLB, Longjone, Gonzi Sisem Mushiha, Nanangan Salunga, Sibuai, Omiamudre, Tego Ye Baramo, Dago Mienten Pinambo, American and Mexico Roja, Leshi Gentoni, a Gaucon, Simian Dine, Sabi Gentombo, UPC Sisan Rene, Gondrego, Madame Bogan, Sisabo Bien, Sibuai Tragon Saya, Agagwe Bibu Bowenet, the Bordunimu, Don Dongugo Yashi Gebare, Dabien, Mesue, Mexico Netu, Letre B, Nananganja, Dianwen Gondoine, Gudan Tuala Shibobian, Secha Longjo Mutu de la Zebodre, a two letter Lo San Lago, American Piran Suga, Gonyu Bajaune, Pioja Kebare.
Megan Soya, the Bora Munigo Timbialo Pibavi.
Tonashinokunasingaragaro, American Soya, the Bora Mime Pibido, VOA Abom Hotago at the Bibare. A cool tone and bane in a season at Sasongo, Manesha Nagani, Bido Go Nighty, Pianbido Tone and Bimaba, Lindo Mida Sacha, Kilohatch, Dickon Shitonga, Lindo Mida Sako, Kilohatch, Dingarted Donya, Lindo Mida Laser De, Kilohatch, Kondon Donya, Narugani, Bido Pan, you Nas and Imare. Takadi VOA American, then Yanni by a season we grew up, Yamasano Jane, Yanni, Chowna, Quegani Bido, Kunanai a tea, Lindo Mida Sakon, Sakone, Nasanga. Kilohertz, Dickon, Chowshit, Donya, Dinganga, Changa, Diddy, Gochang, Narugani, Biro, Payunas and Naimare, Eric Season Giano. Now, so yak about the name your mother didn't appear, the name Babo Jedry who let in set Bimamo, Samuel Nasa Machine. April 9th, VOA Season Rigo, now so yak take down the Dinrigo, go to Jordan at the late Jinya Biba Machine.
တမရတော်နဲ့ထရမ်လက်ထိပ်သည့်စီဝေးလွှတ်ဖို့ရမှာနျူကလ িয়ার နဲ့ပိတ်ပင်ရေးကိုရီးယားကျွန်းဆွေအရေးတွေနဲ့ပတ်သက်ပြီးဘယ်လိုဂျူဒင်တတ်မှတ်ချက်မျိုးမှမြောက်ကိုရီးယားဘက်ကချမထားဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျဲအင်ကပြောပါတယ်။တောင်ကိုရီးယားကနေအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးလို့အမေရိကန်ဘက်ကလက်မခံနိုင်တဲ့ဘယ်လိုတတ်မှတ်ချက်မျိုးမှသူတို့ဘက်ကချမထားပါဘူး။သူတ ါတယ်။ကျူဘားနိုင်ငံမှာမီဂိုဒီယက်စ်ကန်နောကိုသမရသည်ဖြစ်ရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းကွန်မြူနတီကျူဘားနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ကက်စထရိုမီသားစုဝင်မဟုတ်တဲ့သူတယောက်သမရဖြစ်လာပါပြီ။အသက်58နှစ်အရွယ်ဒီယက်စ်ကန်နောကို9နှစ်သမရသက်တမ်းအတွက်ပြိုင်ဘက်မရှိရွေးချယ်လိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။ရခိုင်ပြည်နယ်တွင်းမှာ NVC ကပ်ပြားကန်ဆောင်ထားသူတွေကိုအရင်တုန်းကလိုကန့်သက်တားမြစ်ချက်တွေမထားတော့ဘဲလူမှုကြီးကြပ်ရေးပုံစံ၄ကိုဖြစ်ပြီးတာနဲ့သွားကျင်တဲ့နေရာကိုသွားလို့ရပြီလို့ဧပြီလ19ရက်ကြာသပတေးနေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲတွင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောသွားပါတယ်။ဒီတော့တွင်မှာပဲနိုင်ငံတကာဘာသာရေးလူလောက်ခွင့်ဆိုင်ရာအမေရိကန်သံမတ်ကြီးဆန်ဘရောင်းဘက်ကမကြာသေးခင်ရပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရိုဟင်ညာဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေနဲ့တွေ့ဆုံစကားပြောပြီးတော့ရိုဟင်ညာလူထုအတွက်တရားမျှတမှုရဖို့လှုပ်သွားမယ်လို့ပြောပါတယ်။အိန္ဒိယနိုင်ငံရှိမြောက်ပိုင်းဝေးလံခေါင်ပြားတဲ့ဒေသမှာဘင်္ဂလားဒေ့ရှ်ဘက်ကနေခိုးဝင်လာတဲ့ရိုဟင်ညာ18ယောက်ကိုဂျာတာရီနီကနယူးဒေလီမြို့တော်သွားတဲ့ရထားပေါ်တက်ဖို့လုပ်နေတော့အိန္ဒိယရဲတပ်ဖွဲ့ကဖမ်းလိုက်ပါတယ်။ထရီပူရပြည်နယ်ခိုဝါယီဒေသမှာဖမ်းမိတဲ့အမျိုးသား17ယောက်အမျိုးသမီး4ယောက်နဲ့ကလေးငယ်3ဦးဟာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းဒေသဘက်ကလာတာဖြစ်ပြီးသူတို့ဟာရိုဟင်ညာအများပြားရှိနေတဲ့နယူးဒေလီမြို့တော်ကိုအလုရှာဖို့သွားတာဖြစ်တဲ့အကြောင်းအိန္ဒိယရဲအရာရှိကပြောပါတယ်ခင်ဗျာ
ဧပြီလ20ရက်တောက်ချာနေမနေ့အတွက်ကမ္ဘာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးခဲ့တာပါဒီမနေ့စီစဉ်ထုတ်လွှင့်ရေးမှုကမတ်မြသစင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ပါ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို
email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ကြပါတယ်။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ဒေါက်တာရှင်အားလုံးကိုကျန်းမာစိတ်ချမ်းသာပါစေ။ကျွန်မဆုမြတ်ပါပါရှင်။
This program has come to you from the Voice of America, Washington.